Welcome to the Voice of America in Burmese.
မြန်မာပြည်သတ္တဖြစ်ရှင်များဘေးကင်းလုံခြုံနဲ့မနေ့ခင်ဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ9ရက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းထုတ်လွှင့်နေတာပါမနေ့6ရက်နေ့ခုနိုင်တီတက်စမဲ့အခု VOA မနေ့ခင်အစီအစဉ်ကိုတော့ကျွန်တော်ညဉ့်ညကြီးကတောင်းရင်တက်ဆက်တော့မှာပါဗျာ
ရုရှားတရုတ်နဲ့အီရန်တို့ကလာမယ့် American သမ္မတရွေးကောက်ပွဲရန်လာပေါ်မှာဩစာဆက်ရောက်နိုင်ဖို့လုပ်နေတယ်လို့ထောက်လှမ်းရေးကသတိပေးပါတယ်။ယူကရိန်းအနေနဲ့တာဝန်ပြည်လက်နက်တွေရုရှားအတွင်းပိုင်းအထိပစ်ခတ်နိုင်စွမ်းရှိဖို့လိုနေတယ်လို့ယူကရိန်းသမ္မတကပြောပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာအစ္စရေးရဲ့ပစ်ခတ်မှုကြောင့်ပါလက်စတိုင်းဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အမေရိကန်နိုင်ငံသူတဦးသေဆုံးသွားပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်မတွေအပြင်ကမ္ဘာသတင်းမီဒီယာတွေကမြန်မာနောက်အပတ်စဉ်ကဏ္ဍအဖြစ်မျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နှိပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါရဗျ။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတဲ့အောင်သတင်းတွေကိုကိုစောမိုးကျော်ကကြင်ညာပေးပါအောင်ခင
်ဗျ။ရုရှားတရုတ်နဲ့အီရန်နိုင်ငံတွေကလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲအနိုင်ရရှိမှုနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်ဩဇာတရားမှုရှိနိုင်ဖို့အမေရိကန်မဲဆန္ဒရှင်တွေကိုပြစ်မှတ်ထားပြီးခေတ်မီနီးပညာတွေနဲ့တိုးချဲ့လှုပ်ဆောင်နေတယ်လို့အမေရိကန်ထောက်လှမ်းရေးဌာနကတောက်ကြနေမှာပြောစစ်ပါတယ်။အထူးသဖြင့်တော့ရုရှားဖြစ်ပြီး Republican သမ္မတလောင်း Donald Trump အနိုင်ရရေးအတွက်အထောက်အပံ့ဖြစ်စေမဲ့လှုပ်ဆောင်မှုတွေလုပ်နိုင်တဲ့အန္တရာယ်ရှိတယ်လို့ထောက်လှမ်းရေးဌာနကပြောပါတယ်။ရုရှားအစိုးရကြောတော့နောက်ခံပေးထားတဲ့ RT သတင်းဌာနဟာသမ္မတဟောင်း Donald Trump ကိုပေါ်လွင်စေပြီးဒုတိယသမ္မတကမလာဟဲရစ်ကိုမေးမြန်းအောင်လိုတဲ့ရုရှားအစိုးရသဘောထားကိုဖော်ဆောင်ပေးနေတယ်လို့ဆိုပါတယ်။ RT သတင်းဌာနကအမေရိကန်နဲ့အနောက်တိုင်းလူပုဂ္ဂိုလ်တွေတံတန်ဖန်တီးထားတဲ့သတင်းကွန်ရက်တွေကိုတိစောက်ပြီးရုရှားကိုလိုလားတဲ့ပြောဆိုဝါဒဖြန့်နာတွေကိုလည်းလုပ်နေတယ်လို့ပြောပါတယ်။တရုတ်အနေနဲ့ကတော့သမ္မတလောင်း Trump ရဲ့ Trump နဲ့ Harris တို့အကြတိတ်မကွာလဘူးလို့အမြင်ရှိပေမဲ့အခြားနိုင်ငံရေးနယ်ပယ်တွေမှာဩဇာတရားမှုရှိအောင်လုပ်နေတာတွေရှိတယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံရေးမှာကွဲပြားစေတဲ့အကြောင်းအရာတွေကိုလှုံ့ဆော်တာတွေနဲ့နိုင်ငံရေးပါတီတွေကိုအကောင်းမမြင်အောင်လုပ်တာတွေရှိတယ်လို့ဆိုပါတယ်။ယူကရိန်းအနေနဲ့တာဝေးပစ်ဒုံးလက်နက်တွေကိုရုရှားအတွင်းပိုင်းအထိပစ်ခတ်နိုင်စွမ်းရှိဖို့လိုအပ်တယ်လို့တောက်ကြနေကဂျာမနီနိုင်ငံမှာပြုလုပ်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်နိုင်ငံများအစည်းအဝေးမှာယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကပြောဆိုလိုက်ပါတယ်။အဲဒီလိုအတွင်းပိုင်းအထိပြစ်နိုင်မှရုရှားအနေနဲ့ငြိမ်းချမ်းရေးကိုစဉ်းစားလာမယ်လို့လည်းသူကပြောပါတယ်
။ We need to force Russia to seek peace and even Russian soldiers think about what they need. Peace or Putin.
ရုရှားအနေနဲ့ငြိမ်းချမ်းရေးလှုပ်လောက်အောင်ကျွန်တော်တို့ကဖိအားပေးရပါမယ်။ရုရှားမျိုးတွေစစ်သားတွေအနေနဲ့ငြိမ်းချမ်းရေးကိုယူမလား၊ပူတင်ကိုယူမလားဆိုတာစဉ်းစားလောက်အောင်ကျွန်တော်တို့လုပ်ရပါမယ်လို့သမ္မတဇယ်လင်စကီကပြောဆိုသွားခဲ့ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံ50ကျော်ပါဝင်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်ခေါင်းဆောင်တွေဟာဂျာမနီနိုင်ငံ Ramstein Leader စခန်းမှာပြုလုပ်တဲ့အစည်းအဝေးကိုသမ္မတဇယ်လင်စကီကိုယ်တိုင်တက်ရောက်ပါတယ်။ယူကရိန်းကိုထောက်ပံ့ပေးနေတဲ့American စစ်လက်နက်ပစ္စည်းတွေအနေနဲ့ရုရှားအတွင်ပိုင်းအထိပစ်ခတ်တာမျိုးကိုတော့ American ပြည်ထောင်စုကခွင့်ပြုမထားပါဘူး။ American ပြည်ထောင်စုအနေနဲ့ရုရှားနဲ့တိုက်ရိုက်ပဋိပက္ခမှာကိုစိုးရိမ်ပြပန်ကြောင်းကိုလည်း American သမ္မတအိမ်ဘီတို့ကထုတ်ပြန်ထားပြီးဖြစ်ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာဘိုက်တာမြို့မှာ Israeli ဝင်ရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့ Palestine ဆန္ဒပြပွဲနဲ့ဝှက်ပြူပွဲမှာပါဝင်ခဲ့တဲ့ Turkey နယ်ပယ် American နိုင်ငံသူတူက Israel တပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်တေဆုံသွားခဲ့ပါတယ်။တေဆုံသူဟာအသက်26နှစ်အရွယ် Ashnu Irre ဖြစ်တယ်လို့ Nublitz မြို့ဆေးရုံက Palestine ကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။တောက်ကြနေဝှက်ပြူနေစဉ် Israel စစ်တပ်ကဝင်ရောက်လာပြီးပစ်ခတ်ခဲ့တာလို့ဝိပုဝဲမှာပါဝင်ခဲ့သူတူကပြောဆိုပါတယ်သေဆုံးခဲ့သူအမေရိကန်နိုင်ငံသူအစ္စရေးဟာဥကောင်းကိုထိမှန်ခဲ့ပြီးသေဆုံးသွားခဲ့တယ်လို့ဆိုပါတယ်ဒီသေဆုံးမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့အလွန်ဝမ်းနည်းစရာကောင်းတဲ့ဆုံးရှုံးမှုပါလို့ပြောဆိုခဲ့ပြီးသေဆုံးသူအစ္စရေးရဲ့မိသားစုတွေကိုလည်းအမေရိကန်အစိုးရကိုစားဝမ်းနည်းကြောင်းပြောဆိုခဲ့ပါတယ်ဒါအပြင်ဒီသေဆုံးမှုနဲ့ပတ်သက်ပြီးအချက်အလက်တွေစုဆောင်းနေတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်အစ္စရေးဘက်ကတော့ဘီတာဒေတာမှာလုံခြုံရေးတပ်ဖွဲ့တွေကိုဂဲရီနဲ့ပစ်ပေါက်ခဲ့တဲ့အတွက်အကြမ်းဖက်ဆန္ဒပြသူတွေကိုပစ်ခတ်ခဲ့ကြောင်းနဲ့နိုင်ငံသားတအုပ်တည်ဆုံးနေဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးစုံစမ်းနေတဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်
ခင်စီစဉ်နေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်။
စနေနေ့မနက်ဘက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။တန်တွဲမျိုးနယ်ကစစ်ကောင်စီရဲ့တခုတည်းသောလက်ကျန်စခန်းဖြစ်တဲ့ရေတပ်ပင်မရင်ကုန်းနဲ့ဆယ်ရွေတပ်စခန်း CNDSD ကိုအရခတပ်တော် A ကစက်တင်ဘာလ9ရက်နေ့မှာအပြီးသတ်သိမ်းပိုက်နိုင်ခဲ့တယ်လို့စက်တင်ဘာ6ရက်နေ့တောက်ကြနေ့မှာ AA ကသတင်းထုတ်ပြန်ပါတယ်။ရေတပ်စခန်းကို AA ကပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကတည်းကထိုးစစ်ဆင်တိုက်ခိုက်နေခဲ့တာပါစစ်ကောင်စီရဲ့အင်အား1,200ကျော်ရှိပြီးရေချောင်းပစ်ကူလေချောင်းပစ်ကူတွေနဲ့အပြင်းအထန်ခုခံနေတဲ့ဂျာကစခန်းကိုသိမ်းပိုက်နိုင်ခဲ့တဲ့အကြောင်းထုတ်ပြန်ကြမှာပေါ်ပြထားပါတယ်ဒါအပြင်စစ်ကောင်စီတပ်ဖွဲ့ဝင်400လောက်ကိုလည်းရှင်းလင်းနိုင်ခဲ့ကြောင်းနဲ့ဒီရေတပ်စခန်းမှာအသုံးပြုတဲ့စစ်အသုံးဆောင်ပစ္စည်းတွေလက်နက်ခဲယံအမြောက်အများကိုလည်းသိမ်းဆည်းရမိကြောင်းပြောပါတယ်ဒါအပြင်စစ်ကောင်စီကဒဏ်ရာရစစ်သည်တွေနဲ့ကြာဆုံးသူတွေကိုသင်းမောတွေနဲ့တင်ဆောင်ပြီးစစ်တွေနဲ့ ARR မြို့ရကျွန်းပေါ်ဒေသတွေကိုအကြိမ်ကြိမ်ရွှေ့ပြောင်းတည်ယူခဲ့တယ်လို့လည်း AA ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။ကွာမြို့နယ်မှာတော့နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီလက်ချောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့တန်တွဲရေကဒေတာစခန်းနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။ဒီအာဖရိကပူပေါင်းဆောင်ရည်ညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပြခင်းမှာဗုဒ္ဓဟူးနေ့တောက်ကြနေ့ကနေပြီးတော့3ရက်ကြာဗုဒ္ဓဟူးနေ့ကနေပြီးတောက်ကြနေ့အထိ3ရက်ကြာကျင်းပခဲ့ပြီးအာဖရိကအတွက်နှစ်အတွင်းငွေကြေးအကူအညီဒေါ်လာ57ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်ဒီပူပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တချိန်ပြုလုပ်တာဖြစ်ပြီးကိုဗစ်ကပ်ဘေးအပြီးနောက်ပထမဆုံးအချိန်ပြန်လည်ကျင်းပတာလည်းဖြစ်ပါတယ်။အာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50လောက်တက်ရောက်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်။ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတိုင်အဝိုင်းတစ်ခုထူထောင်သွားဖို့နဲ့လာမယ့်3နှစ်တွင်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့အကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်။ပြည်ထောင်နဲ့အာဖရိကနိုင်ငံတွေအကြားတန်တမာဆက်ဆံရေးကိုလည်းမဟာဗျူဟာမြောက်အစဉ်အတန်းပြည့်မြင့်တင်ဖို့သမရရှိကျင်းပင်ကကမ်းလှမ်းခဲ့ပါတယ်။ဒါအပြင်အာဖရိကမှာခင်မီအစဉ်မြင်ရေးလုပ်ငန်းတွေအကောင်အထည်ဖော်နိုင်ဖို့လာမယ့်3နှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း10ခုကိုလည်းသမရရှိကျင်းပင်ကတင်ပြခဲ့ပါတယ်။တရုတ်သမရရှိကျင်းပင်နဲ့အာဖရိကခေါင်းဆောင်တွေနှစ်နိုင်ငံချင်းတီးခြားတွေ့ဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ရေးကြိုးပမ်းနေသလိုအမေရိကန်ပါဝင်အနောက်တိုင်းနိုင်ငံတွေနဲ့လည်းပြိုင်ဆိုင်မှုတွေရှိနေပါတယ်။အာပြင်းနဲ့ရာဂိမုန်တိုင်းဟာတောက်ကြနေကဟောင်ကောင်ကျွန်းတောင်ပိုင်းကိုဖျက်ပြီးတရုတ်ပြည်ဟိုင်နန်ကျွန်းဘက်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တောက်ကြနေမနဲ့၄နာရီကျော်လောက်မှာဝမ်ချန်မြို့ကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။လေတိုင်တုံးဟာအစောပိုင်းကတနာယီ152မိုင်လောက်အထိရောက်ရှိခဲ့ပါတယ်။မုန်တိုင်းကြောင့်ဟိုင်နန်ကျွန်းကဒေသခံ၄သိန်း2000လောက်ကိုနေရာရွှေ့ပြောင်းခဲ့ရသလိုကွမ်တောင်ပြည်နယ်အတွင်းမှာလည်းလူအနည်းဆုံး5သိန်းလောက်ကိုရွှေ့ပြောင်းပေးခဲ့ရကြောင်းတရုတ်အစိုးရသတင်းဌာနကဖော်ပြပါတယ်။မုန်တိုင်းဟာတောက်ကြနေညပိုင်းလောက်မှာရွှေဝမ်ပြည်နယ်နဲ့ကွမ်တောင်ပြည်နယ်တဲ့ဘက်ကိုရွှေလျားတိုက်ခိုက်လိမ့်မယ်လို့တရုတ်မိုးလေဝသဌာနကပြောဆိုထားပါတယ်။မုန်တိုင်းတန်ကြောင့်ဟိုင်နန်ကျွန်းမှာမိုးသည်တန်းစွာရောသွန်းပြီးသစ်ပင်တွေပြိုလိုက်တာရေတွေရှမ်းတာလျှက်စစ်မီးတွေလည်းပြတ်တောက်နေပါတယ်။မုန်တိုင်းဝင်ပြီးဗုဒ္ဓဟူးနေ့ကတည်းကရုံးနေကြောင်းနေပိတ်ထားသလိုရင်ရထားတွေကိုလည်းရန်နာထားခဲ့ပါတယ်။ရာဂီမုန်တိုင်းဟာဖိလစ်ပိုင်မြောက်ပိုင်းကိုလည်းဖြတ်သန်းတိုက်ခတ်ခဲ့ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းကိုဗုဒ္ဓူးနေမှာဝင်ရောက်ခဲ့တာဖြစ်ပါတယ်။မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်ရေကြီးရေရှမ်းမှုမြေပြိုမှုတွေနဲ့လူအနည်းဆုံး16ဦးသေဆုံးပြီး18ဦးပျောက်ဆုံးခဲ့ပါတယ
်။စနေမနေ့ထိပ်တန်းသတင်းတွေကိုကိုစောမှုချုပ်ကကြီးညာပေးခဲ့တာပါဗျာ။ခုထုတ်လင်းချက်တွေနဲ့ပတ်သက်လို့မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Bambi's Facebook နဲ့ YouTube ကထုတ်လင်းမှုတွေမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီမှာသတင်းပေးပို့ချက်တစ်ပုဒ်နဲ့ဆက်ချင်ပါတယ်။ထိုင်းနိုင်ငံ Surati Thani KI အတွင်းမှာရွှေပြောင်းမြမကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့မြမဘာသာစကားစာသင်ကျောင်းတစ်ခုကိုတာဝန်ရှိသူတွေကစက်တင်ဘာ4ရက်နေ့ကပိတ်သိမ်းလိုက်ပါတယ်။ဒီကျောင်း VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါရစေ။
ထိုင်းနိုင်ငံစူရတ်ဌာနီခရိုင်တွင်းမှာရှေ့ပြောင်းမြန်မာကလေးငယ်တွေအတွက်ဖွင့်လှစ်ထားတဲ့မြစ်တာရိပ်မြန်မာစာပင်ကျောင်းလို့ခေါ်တဲ့မြန်မာဘာသာစကားပင်ကြားရေးစင်တာမှာကျောင်းသားကျောင်းသူပေါင်း1000ကျော်ရှိပြီးမြန်မာဘာသာနဲ့ထိုင်းဘာသာတွေကိုသင်ကြားပေးနေတာပါဒီကျောင်းကိုပုဂ္ဂလိကကျောင်းများအဲဝရီယာညီစွန်းကျောင်းအကြိမ်ကြိမ်သတိပေးထားပေမဲ့ကျောင်းကိုဆက်လက်ဖွင့်တဲ့အတွက် ပိတ်ပင်လိုက်တာဖြစ်ကြောင်းဆူရက်ဌာနီခရိုင်အာနာပိုင်းတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပါတယ
်ဟုတ်အဓိကတော့တို့ရဲ့ဒီအဲ့ဒီထိုင်းကျွန်တော်ပညာရေးဝန်ကြီးဌာနကလည်းကပြောတာတော့တို့အဲ့ဒီရဲ့ကျောင်းအားဒီထိုင်းဆိုရသတ်မှတ်ထားတဲ့ public ကကျောင်းများဒီမှတ်ပုံတင်ရှင်းဥပဒေပေါ့နော်အဲ့ဒီဥပဒေနဲ့ညှိဆွနေပေါ့နော်အဲကြောင့်မလို့သူတို့ပိတ်ပင်နေပေါ့သူတို့ပြောပေါ့ပြောစရာဖြစ်လာတာကဒါကအဖွဲ့စည်းတွေနဲ့လက်အောက်အဖွဲ့စည်းနဲ့ပေါ့ကျွန်တော်တို့အဲ့လိုမျိုး foundation မျိုးတွေနဲ့ proposal ဆိုင်တာမျိုးမဟုတ်ဘူးသူကကိုယ်ပိုင်ကျောင်းလိုမျိုးလို့ဒီလိုမျိုးဖြစ်တာပေါ့နော်ကျွန်တော်တို့အပြေးရမြင်တာလည်းကိုယ်ပိုင်ကျောင်းလိုမျိုးဖြစ်တယ်ဆိုတော့အဲ့ဒါအကြောင်းမလို့နောက်တစ်ခုကလည်းသူတို့တဲ့နေမှာလဲကျွန်တော်တို့ဒီ time rack ကလည်းရေးထားတာရှိတယ်ဥပမာဖြစ်ဒီတတိကိုယ်တိုင်ကလို့ခွင့်ခိုင်းထားတယ်တော့သူတို့တော့ပြောတာလို့မျိုးသူကခဏတော့ပြောတယ်အကြောင်းပေးဖို့ပြီးတော့သူတို့ဆာဆန်နေ top ဒီပြပြစိုးလာပေးဖို့ဆိုတာပြောတယ်တဲ့အဲ့ဒါဒါပေမဲ့သူတို့ကနားမထောင်ဘူးပေါ့ဒါကြောင့်မလို့ကျွန်တော်ဒီဘန်ကောက်ပြည်သားရေးဝန်ကြီးဌာနကဒီလိုအဲ့ဒါတော့ဆက်ခိုင်းတာအဲ့ဒါတော့ဆောပြောတယ်ကျွန်တော်တို့ဒီနိုင်ငံတော်ပြည်ရှင်ပေါ့မြန်မာနိုင်ငံတော်ပြည်ရှင်ဆိုတာကြီးလဲတော့ပါတယ်ပေါ့နော်ဒါအဲ့ဒါတော့
เจ้าတွေကိုအခုလိုမျိုးပိတ်ပင်တာတွေမဖြစ်စေဖို့အတွက်ထိုင်းလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလည်းလုပ်ထားကြောင်းအခုလိုမျိုးပိတ်လိုက်တဲ့အတွက်ကလေးတစ်ထောင်ကျော်အတွက်နစ်နာမှုတွေရှိသလိုစာမတင်ရတဲ့ကလေးတွေများလာမယ်ဆိုရင်ထိုင်းလူ့အဖွဲ့အစည်းမှလည်းရာသွေးမှုတွေနဲ့ဝိရစေဝါစတဲ့ပြဿနာတွေကိုကြုံတွေ့ရနိုင်တယ်လို့လည်းပြောပါတယ်
အဓိကတော့ကျွန်တော်တို့ဒီရှစ်ကြောင်းကြောင်းနေဆိုတာကဒါကလေးတွေကိုကျွန်တော်တို့ဒါကလေးတွေကိုမိဘတွေအလုပ်ကဲသွားတဲ့ချိန်မှာဒါဟိုသူတို့အေးချမ်းချမ်းနဲ့အလုပ်လုပ်နေအောင်ကျွန်တော်ကလေးထိန်းထားပေးတဲ့ဟာမျိုးတွေတဘောမျိုးတွေလည်းပါတယ်။နောက်တစ်ခုကတချို့ကလည်းကလေးကြီးဖြစ်တယ်ဒါတကယ်ကိုကုလုကလန်အရွယ်တွေအလုပ်လည်းဝင်လုပ်လို့မရအောင်ပညာသင်တဲ့အရွယ်အလုပ်လုပ်မယ်ဆိုလို့ရှိရင်လည်းထိုင်းကလက်ရှိတန်းထားတဲ့ဥပဒေက session နဲ့မကျော်ဘဲနဲ့တော့မရဘူးဒါကလေးအလုပ်သမားတွေကဖြစ်ဖို့ပဲ။ပြီးတော့ကျွန်တော်တို့တချို့နေရာတွေမှာဆိုကလေးတွေကဟိုမိုးရစေးတွေတုံးဆွဲပြီးတော့ဟိုအချို့ကျွန်တော်တို့ဒီလက်ဆော့ချီစော့တွေဖြစ်လို့ထိုင်းကျွန်တော်လူဖွဲ့စည်းတွေနဲ့ဒါပြဿနာတွေကျွန်တော်တွေ့ခဲ့ရတယ်တွေ့တယ်ဒါကြောင့်မလို့ဒီကျွန်တော်တို့ចောင်းပိတ်တာပေါ့ဘယ်မှာပဲဖြစ်ဖြစ်ဘယ်လူအချီနီမို့ဖြစ်ဖြစ်ဒါចောင်းနေပိတ်တယ်ဆိုတော့ဒါကျွန်တော်တို့လူဖွဲ့စည်းတွေကဟိုအများကြီးထိခိုက်ချင်တယ်နောက်တစ်ခုကဒီကျွန်တော်တို့လာပီကူနေရတဲ့ထိုင်းလူဖွဲ့စည်းတွေတစုံတရာတိုက်ရိုက်တော်တော့တွေ့ဝဲတော်တော့ဆူကျိုးတွေတွေ့တယ်
စတေမာလာ9ရက်နေ့မှာတော့ထိုင်းလူ့သမားကာကွယ်ရေးနဲ့လူမှုဖူလုံရေးယုံဗဟုအစည်းအဝေးခန့်မှမှာဆူရက်ဌာနီခရိုင်ဒုတိယခရိုင်ဝင်ခရိုင်ပညာရေးမှူးဆူရက်ဌာနီမြို့မရဲစခန်းကဒုစခန်းမှူးရဲမှူးကြီးဆူရက်ဌာနီခရိုင်လွေမှုကြီးကြပ်ရေးတပ်ဖွဲ့ဝင်တွေအမျိုးသားလုံခြုံရေးကာကွယ်စောင့်ရှောက်ရေးတပ်ဖွဲ့ဝင်တွေပါတဲ့အဖွဲ့ဟာပူးပေါင်းသတင်းစာရှင်းလင်းပွဲလုပ်ပြီးဘာကြောင့်ပိတ်ပင်လိုက်ရလဲဆိုတာကိုရှင်းလင်းခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာတော့ထိုင်းအနာပိုင်းနေအနေနဲ့ကျောင်းနဲ့မြေပိုင်ရှင်ထိုင်းလူမျိုးပါဝင်မြန်မာဆရာဆရာမ24ဦးထိုင်းဆရာဆရာမ6ဦးတို့ကိုစစ်ဆေးအရေးယူမှုတွေလှုပ်ဆောင်သွားမယ်ဆိုပြီးပြောသွားခဲ့ပါတယ်။အလားတူကျောင်းပိတ်တာမျိုးတွေလည်းထိုင်းနိုင်ငံထဲမှာဖြစ်ခဲ့ဘူးသလိုထိုင်းပညာရေးဝန်ကြီးဌာနကလည်းရွှေပြောင်းစာသင်ကြားရေးစင်တာတွေကိုကလေးတွေပညာရေးရဖွင့်လှစ်ပေးခဲ့တာတွေလည်းရှိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာတော့ရှေ့ပြောင်းပညာသင်ကြားရေးစင်တာပေါင်း63ခုရှိပြီးကလေးပေါင်း 18,000 ကျော်စာသင်ကြားနေကြပါတယ်ရှင
်။မအေးမှသတင်းဖိပုတ်ခဲ့တာပါဗျာ။အခုတော့နိုင်ငံတကာသတင်းဆောင်းပါးတစ်ခုနဲ့ဆက်ပါမယ်။ဂါဇာစစ်ပွဲစတင်စေခဲ့တဲ့အောက်တိုဘာ9ရက်ဟားမတ်စ်ကအစ္စရေးကိုဝင်းတိုက်ခဲ့တဲ့အဖြစ်ပြက်ဟာနှစ်ပတ်လည်အချိန်ကြာဖို့နီးကပ်လာပြီဖြစ်ပါတယ်။တိုက်ခိုက်ခံခဲ့ရတဲ့အထက်က Nova Tikita ဖြုတ်ပြီးလှုပ်တဲ့နေရာဟာလည်း Run Shot အောင်မွေပွဲနေရာတစ်ခုဖြစ်လာပါတယ်။အဲ့ဒီဂီတာပွဲတရမှာဟာမတ်စ်တွေတိုက်ခတ်ခဲ့လို့လူငယ်364ဦးသေဆုံးခဲ့ပြီး44ဦးကိုတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားခံခဲ့ရပါတယ်။ဒီနေရာကိုခီးသွားတွေနဲ့မိသားစုဝင်တွေလာရောက်နေကြတဲ့အကြောင်းလင်ဒါဂရက်စတိန်းနဲ့ရစ်ကီရိုဆန်တို့ပြပထားတဲ့သတင်းကိုကိုစောမိုးကျော်ကပြောပြပေးပါမယ်ညာ
။အော်တိုဘာလ9ရက်နေ့ကနိုဗာဂီတာဖျော်ဖြေပွဲမှာဟာမတ်စ်တနတ်သမားတွေရဲ့လက်ချက်နဲ့အသက်ဆုံးရှုံးခဲ့ရတဲ့လီယန်ရဲ့ဖခင်ကိုပီအစ်ထက်ချ်တယောက်လဲဒီနေရာကိုလာပါတယ်သူနဲ့သူ့မိသားစုဟာလီယဲအတွက်အမှတ်တရအထိတ်အမှတ်လေးတစ်ခုဆောက်လုပ်ပါတယ်အနီးအနားကဂါဇာဒေသမှာတော့လက်နက်ကြီးပောက်ကွဲတံတွေထွက်ပေါ်နေပါတယ်အစ်ထက်ချ်ဟာဒီနေရာကိုလာရောက်ကြည့်ရှုတဲ့အစ္စရေးစစ်သားတပ်တိုက်ကိုသူ့ရဲ့သားအပါအဝင်လူငယ်360ဟာမတ်စ်တရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့အကြောင်းပြောပြပါတယ်
အနာမဂီရှိမ်ရှာဒမာမဒဘရက် ကျွန်တော်တို့အနေနဲ့ကတော့ဒီမြင်နေရဟာအကြောင်းအရာတွေပြောပြတတ်တယ်လို့ခံစားရပါတယ်။ Israel တွေဘယ်လိုဖြစ်ခဲ့တယ်ဒီကလေးတွေဘယ်လိုအဖြစ်တွေနဲ့ကြုံခဲ့ရတယ်ဆိုတာကိုသိနိုင်ဖို့ဒီနေရာကိုတကဘာလုံးကဂျူးတွေဂျူးမဟုတ်သူတွေလာရောက်ကြည့်ရှုသင့်ပါတယ်။ဒီလူငယ်လေးတွေဟာဒီနေရာမှာကာကွယ်ပျော်ရွှင်ဖို့လာခဲ့ကြတာပါ။ဒါပေမဲ့သူတို့အသက်ခံခဲ့ရပါတယ်။ဒီနေရာဟာအလုံးအတွက်အမှတ်တရဗိမာန်တစ်ခုဖြစ်သင့်ပါတယ
်။ Thomas Safety ကဒီနေရာကိုပြင်သစ်ခီးသွားတစုနဲ့အတူလာရောက်ပါတယ
် Well I wanted to see things with my own eyes so back home I would be able really to better talk about it.
အားဖြစ်ခဲ့တဲ့ဆိုတာကိုကျွန်တော်မျက်စိနဲ့သေချာတွေ့မြင်ကြပါတယ်။ဒါမှကျွန်တော်ပြင်သစ်ကိုပြန်ရောက်တဲ့အခါသေချာပြန်ပြောပြနိုင်မှာပါ။အမေရိကမှာလို့ပါပဲပြင်သစ်မှာလည်းဒီနေရာမှာဘလောက်ထိဆူဆူဝါးဖြစ်ခဲ့တယ်ဆိုတာကိုသေချာမသိသူတွေရှိပါတယ
်။ Israel တော်ဒုတိယဥက္ကဋ္ဌပြည်သူ Nissan Verury နဲ့အတူလက်ရှိအာနာယ Liquid Party ကအဖွဲ့တစ်ဖွဲ့လည်းဒီနေရာကိုလာရောက်ပါတယ
် We come to look at these faces and to support the shout of Israel
ကျွန်တော်တို့ဒီနေရာကိုလာတာကတော့တေဆုံးသူလူငယ်တွေရဲ့မျက်နှာတွေကိုမြင်တွေ့ခြင်းလို့ပါ Israel တောင်ပိုင်းကိုထောက်ခံကူညီဖို့ပါဒါတွေကိုကျွန်တော်တို့တွေ့မြင်နေရပါတယ်ဒါတွေကြောင့်ကျွန်တော်တို့ဂါဇာမှာတိုက်ခိုက်နေရတာပ
ါ Michael Sabak ကတော့ဒီ Nova Gita ပွဲတော်မှာအသက်ဆုံးရှုံးသွားခဲ့တဲ့ Israel စစ်သားတွေအတွက်အမှတ်တရအဖြစ်ဓမ္မဟောင်းကျမ်းစာတွေကိုလက်ရင်းနဲ့ရေးပါတယ်။ကျမ်းစာရေးသားခြင်းကိုအားပေးခြင်းအပြင်ကောင်းကြီးတော်ကိုခံယူပါလို့သူကဂျူးတွေဂျူးမဟုတ်သူတွေကိုလည်းဖိတ်ခေါ်ပါတယ
်။မရှင်မဒင်းဇာရှမဂေမီယူဒီမီဇာဖာတ်မီဘရီတန
်ပြင်သစ်ကဂျူးတွေအမေရိကကဂျူးတွေဗြိတိန်ကဂျူးတွေစသဖြင့်တကမ္ဘာလုံးကဂျူးတွေလာကြပါတယ်။သူတို့ဟာသူတို့နဲ့မတည့်တဲ့သူတွေအတွက်ငိုကြွေးကြပါတယ်။ဒါဟာအလွန်အံ့အားသင့်စရာကောင်းပါတယ်။လူတူကတခြားလူတူအတွက်ဝါနဲ့ဆိုတာဟာဂျူးဘာသာဝင်တွေရဲ့အလွန်ကောင်းမွန်တဲ့အချက်ပ
ါ Zivora Watanov ကလွန်ခဲ့တဲ့10နှစ်လောက်ကအမေရိကန်ပြည်ထောင်စုချီကာဂိုကနေ Israel ကိုပြောင်းရွှေ့နေထိုင်သူဖြစ်ပါတယ်သူဟာ3နှစ်လောက်ကာမောင်ပြီး Nova ကိုလာရောက်ကြည့်ရှုပါတယ
် Turn your mourning into dancing I will remove your sackcloth
ကျမ်းစာပိုက်ခွဲ30ရဲ့ဒုတိယနောက်ဆုံးစာကြောင်းမှာဖော်ပြထားတာကငါဟာသင်ရဲ့ဝမ်းနဲ့ပူဆွေးမှုတွေကိုကခုံချင်းတွေဖြစ်နေပြောင်းလဲဖြစ်မှာပါတင့်ရဲ့ဝမ်းနဲ့ပူဆွေးတဲ့အဝိဇ္ဇာတွေကိုဖယ်ရှားပြီးပျော်ရွှင်မှုတွေကိုဝတ်ဆင်စေမှာပါအ
ောက်တိုဘာ9ရက်တိုက်ခိုက်မှုဟာတနည်းနည်းပါရှိလာပြီဖြစ်ပေမဲ့ Israel အများစုအတွက်တော့ပျော်ရွှင်မှုထက်ဝမ်းနဲ့ပူဆွေးမှုတွေကိုဆက်လက်ခံစားနေကြရတုံးဖြစ်ပါတယ
်ကုဇော်မှုကြော်ဖျက်ပြခဲ့တာပါဗျာအခုတော့ American New York မြို့ကစိတ်ဝင်စားဖွယ်သတင်းဆောင်မတစ်ပုဒ်ပဲလှည့်ပေးကြပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကြောင့်နယူးယောက်မြို့ကအများပြားဟာစိတ်မသက်မသာဖြစ်နေကြပြီးတချို့ကတော့ဒါဟာလွန်ခဲ့တဲ့နှစ်နှစ်ကျော်အစပြီးတရမဝင်လာရောက်သူတွေလှိမ့်ဝင်လာတာကြောင့်လို့အပြစ်တင်ကြပါတယ်။ဒါဟာလူဝင်မှုကြီးကြပ်ရေးဥပဒေရှိနေတဲ့ကြားကနေတရမဝင်လာရောက်သူတွေကိုနေရက်ပြန်ပို့တာတရားစွဲဆိုတာကနေအကာအဝယ်ပေးထားတဲ့ခိုးလျော်မြို့အဖြစ်သတ်မှတ်ထားတဲ့နယူးယောက်မြို့ရဲ့အနေအထားပြောင်းလဲသွားနိုင်ပါသလား။ VOA သတင်းတောက်Aaron Brandon နဲ့ Igor Tikhanov တို့ကနယူးယောက်ရဲအရာရှိတွေနိုင်ငံရေးသမားတွေတက်ကြလှုပ်ရှားသူတွေနဲ့ရွှေပြောင်းလာသူတွေကိုမေးမြန်းထားပါတယ်။ဒေါက်ခင်မြို့သက်ကဆက်ပြောပြပါမယ
်။ရွှေပြောင်းအခြေချအုပ်စုတစုကနယူးယောက်ရဲနှုံးကိုမြို့လယ်ကောင် Times Square နားမှာတိုက်ခိုက်မှုကနေအစင်လာကြီးတဲ့နယူးယောက်မှာကျုံးနေရတဲ့ပြဿနာဟာအထွတ်ထိပ်ကိုရောက်လာခဲ့တာပါ။နယူးယောက်ကိုခိုးလုံရနေရ Sanctuary အဖြစ်နဲ့အရင်လိုပဲဆက်ပြီးတတ်မှတ်တယ်မတင်ကမင်းကောင်းထုတ်စရာဖြစ်လာပါပြီလက်ရှိမှာတော့နယူးယောက်ရဲတွေကိုဗဟုအစုအလူရင်းမှုကြီးကြပ်ရေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ခွင့်ကန့်သက်ထားပါတယ်ရွှေပြောင်းလာသူတွေရာဇဝတ်မှုကျူးလွန်ပြီးပြန်လွတ်လာတာမျိုးကိုလူရင်းမှုကြီးကြပ်ရေးဌာနကိုအကြောင်းကြားလို့မရှိပါဘူးနေရင်ပြန်ပို့ရမှာတားဆီးတာတွေလောက်လာနေတာကြောင့်ပါနယူးယောက်မြို့ကန်တွေဘက်ကလည်းအမြင်တွေကွဲပြားနေပါတယ
် I think thatthe court
တရားရုံးအနေနဲ့ ice လူဝေမှုကြီးကြပ်ရေးကိုအရင်ပြောပြီးမှရာဇဝတ်မှုကျူးလွန်သူတွေကိုနှင်ထုတ်တာမျိုးလုပ်တင်တယ်လို့ထင်ပါတယ
် A lot of the hotels have migrants but I've never
ဟိုတဲ့အတော်များများမှာရွှေပြောင်းသူတွေရှိနေပေမဲ့ကျွန်တော်တို့သူတို့နဲ့ပတ်သက်ပြီးဘာပြဿနာမှမရှိခဲ့ပါဘူးဆိုလိုတာကဒီမှာ Statue of Liberty လွတ်လပ်ရေးရုပ်တုဆိုတာရှိတယ်လေဆင်းရဲပင်ပန်းပြီးပြဿနာမျိုးစုံကြုံနေရသူတွေကိုလွတ်မြောက်ခွင့်ပေးလိုက်ပါနယူးယောက်မြို့ဆိုတာကဒါပါပဲ
ရွှေပြောင်းသူတွေကိုအကူအညီပေးနေတဲ့နယူးယောက်က TLC အဖွဲ့ဒါရိုက်တာအီဇာတယ်မန်ကတော့မလိုအပ်ဖဲနဲ့ပုံကြီးချက်နေတယ်လို့မြင်ပါတယ်
I absolutely think that the
sanctuary is a very typical, you know, you cherry pick, you know, you cherry pick.
People who commit violent acts on New York
New York Mudari, Tacha Shibyang, Checha Dude, Nangae Kolon Dude, Tiamuan Wayao Ladude, Abo, A Jampa Mu Julon Dum Mandamia, Titan Abidan Kanyu Pirane, Chanoru Nangandrema, Samatadin or Babu.
Baho so Aluemu Chicha in it, Akakon Tanaga, Ken Canalogale.
We don't want to eradicate the sanctuary policies. We just want to make
sanctuary where we can
collaborate.
You know, you know, NIPD, you know, 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 you
ကျွန်တော်တို့เนี่ยလက်တွဲဆောင်ရဖို့အတားအဆီးဖြစ်နေပါတယ်။တရားရောက်ကိုဖားလိုက်တဲ့ဆိုရင်သူတို့ဘယ်နိုင်ငံသားလဲဆိုတာအန်ဝိုင်းပီဒီကိုမေးခွင့်မရှိပါဘူး။ဒါကြောင့်စန်ချူရီမြို့အတွက်ရာဇဝတ်မှုကနည်းလားများလားဆိုတာတကယ်တမ်းပြောနိုင်မယ်ဖြစ်နေပါတယ်။မြို့ကန်တွေအနေနဲ့လဲရွှေပြောင်းသူတွေကျူးလွန်တဲ့ရာဇဝတ်မှုအန်တီရှိရဲဆိုတာတကယ်ပြောတာလားချက်ကားပြောတာလားမဝေခွင့်နိုင်ဖြစ သူဒန်လိုကပြောပါတယ
် when you outside then usually you don't feel safe
in the internet ဆိုရင်မလုံခြုံတော့ဘူးလို့ခံစားရပါတယ်ဘာလို့လဲဆိုတော့အဲ့ဒီမှာလက်နက်ပါတဲ့လူတွေအများကြီးပဲတချို့မှာဓာတ်တွေပါလာတယ
် everything is dangerous ဒီမှာအားလုံးကအန္တရာယ်ရှိတယ်ရမ်းဖြစ်တယ်တတ်တယ်ဒီမှာအကုန်လောက်ကြတယ်လို့ရွှေပြောင်းသူတူကလည်းပြောပါတယ်နယူးယောက်ဒေသခံတွေအတွက်လုံခြုံရေးအာမခံချက်ရှိဖို့ကြိုးစားနေချိန်မှာပဲဒီမြို့ကို sanctuary မြို့ဖြစ်နဲ့ဆက်ပြီးထားတယ်မတဲ့မိငွန်းတွေထောက်နေကြတာပါထွက်လာမဲ့အဖြေကတော့နယူးယောက်မြို့ရဲ့အနာဂတ်နဲ့မူဝါဒတွေကိုပုံဖော်သွားဖို့ရှိပါတယ
်ဒေါက်ကင်မျိုးသက်ပြပြခဲ့တာပါဗျာအခုတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့များသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်ကြအောင်ပါဦးကျော်စံသားကမူရင်းအသုံးနှုန်းနဲ့မူရင်းအဘော်အတိုင်းထုတ်နှုတ်ပြပြထားပါတယ်
ကရုဘပြောပြမယ်အကြောင်းအရာတွေတည်းမှာတော့စစ်ကောင်စီပြုလုပ်ပေးမယ်ဆိုရဲရွေးကောက်ပွဲအလားလားမြန်မာပဋိပက္ခဘော်တရုတ်နဲ့အိန္ဒိယတို့အမြင်ရင်ဘာကွာသလဲဆိုရဲအကြောင်းအရာတွေပဲဖြစ်ပါတယ်အဲ့ဒီတည်းမှာပထမဦးဆုံးပြောပြလို့ရဲအကြောင်းအရာကတော့မြန်မာ announces census as prelude to long delayed elections တာရှိနောက်နှစ်လာတဲ့ရွေးကောက်ပွဲရဲ့အကျိုးဖြစ်သကောင်စင်းကောက်မယ်လို့စစ်ကောင်စီကကြေညာခြင်းဆိုရဲအကြောင်းအရာတွေပဲဖြစ်ပါတယ်The diplomat ma Sebastian Stranger ရေးသားထားတဲ့ဆောင်းပါးဖြစ်ပါခင်ဗျာ
။စနေနေ့ချင်းကောက်ယူရတဲ့လူရည်နဲ့အိမ်အကြောင်းအရာတကောင်စင်းကို
လာမယ့်အောက်တိုဘာပထမလဝက်အတွင်းတကောင်စင်းကောက်ယူမယ်လို့စကောင်စီအကြီးအကဲကကြေညာတယ်။နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အသုံးပြုနိုင်ဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ Partisan Democracy ရွေးကောက်ပွဲကိုအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်ဒီတကောင်စင်းဟာမှန်ကန်တိကျဖို့လိုအပ်တယ်လို့လည်းပြောပါရတယ်။ဒီအသာအစဉ်ဆောင်စေုပ်ချွေးစီပြန်သွားနိုင်ရေးအတွက်ရွေးကောက်ပွဲလုပ်ဖို့ကတိပေးခဲ့တာကြာပြီဖြစ်ပေမဲ့နိုင်ငံရေးအခြေအနေဆိုးရွားလာလို့အခြေချင်းရွှေ့ပြောင်းခဲ့ရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကတရေးပေါ်စက်တန်း6ကြိမ်တိုးချဲ့ပြီးတဲ့နောက်နေ့ရက်အတိအကျမပြောဘဲ2025အတွင်းရွေးကောက်ပွဲလုပ်ဖို့စတင်လာတယ်။ဒါပေမဲ့စစ်ကောင်စီရဲ့ပြီးခဲ့တဲ့တစ်နှစ်လုံးစစ်မြေပြင်အရေးနိုင်မှုတွေကဆိုးတဲ့ဆိုးလာခဲ့တယ်ဆိုပြီးအခြေအနေကိုအတော်လေးအသေးစိတ်ဖော်ပြထားပါတယ်။ဒီချက်တွေကိုအတိအကျအတည်ပြုဖို့မလွယ်ကူလှပေမဲ့မကြခင်ဥပဒေနဲ့ညီပါတီစုံရွေးကောက်ပွဲကျင်းပဖို့နေနေသော်သာတနင်္ဂနွေဖရွန်ချုံပြီးသကောင်စင်းကောက်ယူဖို့ဆိုတာတော့စိတ်ကူးရင်သာဖြစ်နေပါတယ်တဲ့ရန်ကုန်မန္တလေးနေပြည်တော်တို့လိုမြို့ကြီးတွေနဲ့အလဲပိုင်းမြေပြန့်ဒေသလှုပ်မှာပဲကောက်ယူနိုင်နိုင်မယ်လို့လည်းတွေ့ထားပါတယ်လူမှုအနေနဲ့တော့စစ်ကောင်စီရွေးကောက်ပွဲကိုအယုံကြည်မရှိနိုင်ဘူးအန်ယူဂျီကလည်းစစ်ကောင်စီဟာဒီစကောင်စီရင်ကိုလူလူအပေါ်အကြမ်းဖက်မှုကိစ္စအတွက်အဆုံးချလိုက်မယ်လို့သတိပေးထားပါတယ်တဲ့။အလားတူသောပဲရွေးကောက်ပွဲဟာလည်းအတူယုံသာဖြစ်မယ်။ တင်ကျတဲ့ပါတီမှပုံတင်ဥပဒေကိုလက်မခံနိုင်တဲ့ NLD ပါဝင်နိုင်ငံရေးပါတီပေါင်း40ကျောက်ကိုလည်းပဲဖျက်သိမ်းထားပြီးဖြစ်တယ်။ဒါပေမဲ့ဒီရွေးကောက်ပွဲဟာဘယ်လိုအနေကျက်တွေရှိနေစေကမူမြန်မာအင်ဂျင်နီယာနိုင်ငံတချို့ကတော့နိုင်ငံရေးပြဿနာပြည်လည်ရေးအတွက်ထွတ်ပေါက်ဖြစ်နိုင်တယ်လို့ဆုမြင်ကြဖို့ရှိနေပါသေးတယ်။ဒီကဆိုရင်ဒီအတွက်အခုကြီးပြင်မယ်လို့တော့ကန့်လန့်ထားပြီးဖြစ်တယ်။မြို့ပင်ဆူစေကမူအခြေအနေကိုလွှမ်းခြုံကြည့်ရတာကတော့စေတွေကိုမြန်မာပုံအုပ်ဖို့ကြိုးပမ်းမဲ့ဒီရွေးကောက်ပွဲဟာသူ့ခေါ် uphill struggle ဒီစံလေးစံကြိုးပမ်းရမယ့်ကိစ္စတရားဖြစ်တယ်လွယ်လင်းတူမဖြစ်နိုင်ဘူးလို့သမားရှင် Sebastian Strange ကသုံးသပ်ထားပါတယ်နော် How China and India view growing unrest in Myanmar ကြီးထွားလာတဲ့မြန်မာပဋိပက္ခတရုတ်နဲ့အိန္ဒိယဘယ်လိုဆုမြင်တယ်လဲဆိုရဲကောင်းစင်နဲ့ James Singh ရဲ့ဆောင်းပါးကိုတော့dragonherald.com မှာဖတ်ရတာဖြစ်ပါတယ်။မြန်မာပြည်တွင်းစစ်မှာအစောပိုင်းကတော့တရုတ်ဟာစစ်ကောင်စီနဲ့ဆက်လက်ဆက်ဆံနေသလိုတိုင်းဒေသဘုံအုပ်စုတွေနဲ့ထိတွေ့ပြီးထိမ့်ချထားခဲ့ပေမဲ့ပြည်သူကတော့ဒေသမတ်မာဂျာဟာစစ်ဘက်ပူပေါင်းဆောင်ရွက်ရေးလက်ချင်းစင်နံပေးရေးနေဆက်လူမျိုးရေးကိစ္စတွေကိုစစ်ကောင်စီကာကွယ်ရေးဝန်ကြီးနဲ့ဆွေးနွေးခဲ့တယ်။နိုင်ငံတော်အတန်းခအေးအေးယူခံနေရတဲ့စစ်ကောင်စီစီတရုတ်ကဆက်လက်ရင်းနှီးမြှုပ်နှံနေဖြစ်တယ်အခြေခံဆောက်ဦးစိတ်ကန်လျှက်စစ်စီမံရေးညွှန်မှာစုစုပေါင်းဒေါ်လာ23ဘီလီယံဘူးလောက်ကျွမ်းလန်ထားတဲ့တရုတ်ဟာမြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုအားလုံးရဲ့2500000လောက်နဲ့ရှေ့ဆုံးကပြင်းနေတယ်။ဒါကြောင့်ပြည်တွင်းစစ်ရဲစင်ကာပူတွေကိုစစ်ကောင်စီခံစားအောင်ကူညီဖို့လိုအပ်နေတယ်။ဒါ့အပြင်မြန်မာဟာတရုတ်အဖို့အိန္ဒိယသမုဒ္ဒရာထပ်ပေါက်ဖြစ်လာအရေးကြီးတယ်။ဒါကြောင့်လည်းပြည်ရဲအဝူလာလည်းမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာမြန်မာပြည်ကိုရောက်လာပြီးပြည်တွင်းစင်ကြီးအောင်ကူညီပေးဖို့စစ်ကောင်စီကိုအားဖြည့်ပေးဖို့ကောင်စီနဲ့ရွေးကောက်ပွဲကိစ္စတွေမှာကူညီဖို့စစ်ကောင်စီကြီးကဲကိုပြောကြားခဲ့တယ်။အရှင်နဝဒအကြီးကဲဦးသန်းရှင်နဲ့လည်းတွေ့ဆုံခဲ့တယ်လို့ရေးထားပါတယ်။ဝန်ကြီးပြန်သွားပြီးမကြာခင်မှာပဲနေဆက်မှာစီးရီးလိကျင်းမှုတွေဟာနိုင်ငံတွင်းမှာရှိတဲ့ဒေယုအမျိုးသားတွေဒေယုရင်းနှီးမြှုပ်နှံမှုတွေမထိခိုက်စေဖို့သဘုံတက်ဖွဲ့တွေကိုတတိပိဟန်တာရဲ့သဘောဖြစ်တယ်လို့လည်းဆိုပါတယ်။တရတဲ့ဝါသူများပြည်တွင်းရေးကိုဝင်ဆွဖူးလို့တွင်တွင်ကြဲကြဲပြောနေပေမဲ့ဒုစီဘွားအတွက်မြန်မာပြည်တွင်းမှာဝင်ရောက်ဆွဖက်နေတာပဲဖြစ်တယ်လို့လည်းဆမရှင်ကဆိုပါတယ်။အလားတူစွာပဲမတိမငင်ဖြစ်နေတဲ့မြန်မာနိုင်ငံဟာအိန္ဒိယအစိုးရအတွက်လည်းပဲအစိုးရပဲဖြစ်ပါတယ်တဲ့။မြန်မာနိုင်ငံဟာအိန္ဒိယရဲ့ Egg East Policy ခေါ်တဲ့အစီအမံလှုပ်ရှားရေးဝါဒမှာအဓိကအခန့်ကဏ္ဍမှာရှိနေတယ်လို့အိန္ဒိယရဲ့အစိမြောက်ဒေသဖွံ့ဖြိုးရေးအတွက်လည်းပဲအထူးအရေးပါပါတယ်တဲ့။အတချိန်တည်းမှာပဲမြန်မာဘက်ကဒုက္ခသည်တွေစိတ်ဝင်လာမဲ့အရေးလည်းပဲအန္တရာယ်ရှိနေတဲ့အတွက်မြန်မာနိုင်ငံမှာညီညာရေးနဲ့ဒီမိုကရေစီအများဆုံးပြန်လည်ဖော်ဆောင်ရေးဟာမရှိမဖြစ်လိုအပ်နေပဲဒါပေမဲ့အိန္ဒိယအစိုးရဟာဒီအတွက်ခွန်အားမစိုက်ထုတ်ပဲလူတွေစိတ်ဝင်လာမှုကိုဟန်တားဖို့နေဆက်ချန်စီယိုကဖို့ထောက်ပဲလုပ်နေတယ်ဒီလိုလုပ်ဖို့ဆုံချရတဲ့အကြောင်းရင်းကိုမရှိရှိရပေမဲ့ဒီလုပ်ရကြောင်းနှစ်ဖက်စလုံးကပြည်သူလူထုအပေါ်ထိခိုက်မှုတွေရှိနေမယ်ဆိုတာကတော့ဘယ်သူမှညင်နိုင်မှာမဟုတ်ဘူးတကယ်တော့အိန္ဒိယအနေနဲ့စာနာမှုအကြက်တဲ့နယ်ဆိုင်လာတာကိုဟန်တာပြီးမြန်မာနဲ့ပုံမထိတွေ့ဆက်ဆံသင့်တယ်အခုတော့အိန္ဒိယဟာမြန်မာပြည်ပခန့်မှာတစ်ဖက်ဘက်ကိုပုံမျက်နှာသာပေးတယ်ဆိုတာမခံရအောင်ပဲသတိထားချင်းကနေတယ်လို့ဆမရှင်ကရေးသားထားပါခင်ဗျာ good bad တကတော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သွားရှင်တွေအနေနဲ့တော့ VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ10:00အထိ line to meter 32 kHz 9303ညနဲ့9383ည line to meter 58 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ17:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
စနေနေ့ကအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရမညာအခုတော့အပတ်စဉ်ကဏ္ဍတွေဖြစ်သုတ္တဆောင်တဲ့အမေရိကန်တခွင်းနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်ခင်မှာအမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်။ဂျာမအခြေခံဘက်လိုက်ခွဲခြားမှုတွေမပြောင်းလဲခဲ့တဲ့ဆယ်စုနှစ်အကြောင်းကိုမြန်မာနိုင်ငံကဂျာမအခြေခံခွဲခြားမှုအခြေအနေနဲ့တူမက်ကင်ပူတာကစူးစီးတင်ဆက်ထားပါရမညာ။
ကမ္ဘာ့အမျိုးသမီးခွင့်ရေးတောင်းဆိုလှုပ်ရှားမှုတွေပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအချိန်ဟုန်ကောင်းကောင်းနဲ့ရှိခဲ့ပေမဲ့လို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထားရှိတဲ့ယူဆတွေတမချက်တွေတန်မိုးတွေကတော့တိတိတသာပြောင်းလဲမသွားတဲ့အကြောင်းဇွန်လ12ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့လေ့လာချက်တစ်ခုမှဖော်ပြထားပါတယ်။အမျိုးသမီး10ယောက်မှ9ယောက်ဟာခွဲခြားဆက်ဆံမှုပုံစံတစ်မျိုးမဟုတ်တစ်မျိုးကိုကြုံနေကြရဆဲပဲလို့ဒီလေ့လာချက်မှဖော်ပြထားတာပါ။နိုင်ငံရေးဥဆောင်မှုနေရာမှာအမျိုးသားတွေဟာအမျိုးသမီးတွေထက်ပိုပြီးတော့တော်ကြတယ်လို့ယုံကြည်သူကကမ္ဘာလူဦးရေ69ရာခိုင်နှုန်းရှိပြီးဒီမိုကရေစီစနစ်မှာအမျိုးသမီးနဲ့အမျိုးသားတန်းတူခွင့်ရရှိဖို့အရေးကြီးတယ်လို့ယူဆတဲ့သူကကမ္ဘာလူဦးရေ28ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။အမျိုးသားတွေလုံခြုံရေးခွင့်လန်းပိုရတင်တယ်လို့ယူဆသူကကမ္ဘာလူဦးရေတဝက်နီးပါး46ရာခိုင်နှုန်းအထိရှိပြီးတော့စီးပွားရေးဥဆောင်မှုပိုင်းမှာအမျိုးသားတွေကအမျိုးသမီးတွေထက်တာတယ်လို့ယူဆသူ43ရာခိုင်နှုန်းရှိပါတယ်။တက္ကသိုလ်ကျောင်းတွေဟာအမျိုးသားတွေအတွက်ပိုပြီးအရေးပါလိုအပ်တယ်လို့ယူဆသူကလည်း28ရာခိုင်နှုန်းရှိတယ်လို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံဟာအမျိုးသားကသူ့ရဲ့ဇနီးတွေကိုရိုက်ခွင့်ရှိတယ်လို့ယူဆတဲ့အကြောင်း UNDP ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။ဒီလိုမျိုးအမျိုးသားတွေကိုအမျိုးသမီးတွေထက်ပိုလိုလားတဲ့ဗတ်လိုက်တဲ့အယူအဆတွေခွဲခြားဆက်ဆံမှုတွေဟာအမျိုးသားတွေကြားမှာရင်သာမကပဲအမျိုးသမီးတွေအပါအဝင်လူမှုတိုင်းဝိုင်းတစ်ခုလုံးမှာနက်နက်ရှိုင်းရှိုင်းအမြင့်တွေနေတာဖြစ်တယ်လို့ကုလသမဂ္ဂအစိုးရခန်းစားကထောက်ပြထားတာပါ။ကမ္ဘာတစ်ဝန်းမှာရှိတဲ့လူတွေရဲ့ယူဆတန်မိုးထားမှုတွေကိုလေ့လာဆန်းစစ်တဲ့ World Value Survey ကမ္ဘာတန်မိုးစစ်တမ်းမှာနိုင်ငံရေးစီးပွားရေးပညာရေးကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်ပိုင်ခွင့်စတဲ့အချက်လက်တွေကိုကြည့်ပြီးတော့လူမှုတိုင်းဝိုင်းအတွင်းချားမအခြေခံဘက်လိုက်ခွဲခြားဆက်ဆံမှုတွေကိုကုလသမဂ္ဂကလေ့လာဆန်းစစ်ထားတာဖြစ်ပါတယ်ဒီလိုအမြင့်တွင်နေတဲ့ဘက်လိုက်ယူဆတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတွေကိုအရေးပါတဲ့ဥဆောင်မှုကဏ္ဍတွေမှာမျက်များဆဆမတွေ့ရတာကတော့အဆမ်းမဟုတ်တော့ပါဘူး။အာရှနိုင်ငံတွေထဲမှာသာမကကမ္ဘာပေါ်မှာပါစီးပွားရေးနဲ့နိုင်ငံရေးအရထိတ်ဆုံးကတိုးတက်ပြောင်းလဲနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာတော့အမျိုးသမီးတွေအစိုးရထိပ်ပိုင်းခေါင်းဆောင်နေရာတွေမှာပါဝင်ခွင့်ရဖို့ရုန်းကန်နေရတော့မယ်လို့ဂျပန်နိုင်ငံရဲ့ကျန်းမာရေးဒန်းတူညီမျှရေးဝန်ကြီးဆီကိုနိုဒါကပြောပါတယ်
။その代表を務める議員は女性は 9.9% だから1割もいない9割の人が生理もない妊娠もしない
အောက်လွှတ်တော်မှာအမျိုးသမီးလွှတ်တော်အရေးအတွက်တစ်ဆယ်ရာခိုင်နှုန်းတောင်မရှိပါဘူးကိုတသမကိုရာခိုင်နှုန်းပဲရှိပါတယ်ကျန်တဲ့90ရာခိုင်နှုန်းကရာသီသွေးမလာတဲ့သူတွေကိုယ်ဝေမဆောင်ရတဲ့သူတွေခလေးနို့မတရတဲ့သူတွေပါ
တန်းနစတနေ့အရွယ်အီရန်နိုင်ငံကဂီတပညာရှင်အမျိုးသမီးငယ်အိုမာအယ်အန်နီကတော့မင်းကလေးဖြစ်တာကြောင့်ရင်ဆိုင်ရတဲ့စိတ်ခေါ်မှုကအမျိုးသားတွေထက်အများကြီးပိုကြုံရတယ်လို့ပြောပြပါတယ
်။မက်ကွာတာဟဒီယတ်အလီဒါအဝါဂျေဟဲကာဇီဖဲ
ကီတာဒူရီယာတိခတ်သူတယောက်အနေနဲ့ကျမအတွက်အကြီးမားဆုံးစိန်ခေါ်မှုကအမျိုးသမီးတယောက်ဂီတာဒူရီယာတိခတ်တာကိုအတိုင်းဝိုင်းတဲ့ကလူအများစုကလက်မခံတာပါဒီလိုလက်မခံတဲ့အခြေအနေအပြင်အီရတ်မှာနိုင်ငံရေးစီးပွားရေးလုံခြုံရေးအခြေအနေမတည်ငြိမ်မှုတွေကြောင့်ဂီတာပညာရှင်တယောက်အဖြစ်ရပ်တည်ဖို့အင်မတန်ခက်ခဲပါတယ်ဒါပေမဲ့မျှော်လင့်ချက်နဲ့ဆန္ဒတွေကတော့ရှိနေသေးပါ
နိုင်ငံရေးစီးပွားရေးလူမှုရေးအမှုပညာနယ်ပယ်ကဏ္ဍဆုံးမှာအမျိုးသမီးတွေဒီလိုခွဲခြားဆက်ဆံခံရတာနေရာပြီးမခံရတာတွေကတော့အခုပြောသွားတဲ့အီရန်နဲ့ဂျပန်ကအမျိုးသမီးတွေတင်ကြုံရတာမဟုတ်ပါဘူးအမျိုးသမီးဆိုရင်ဘယ်လိုနေရာမှာနေပြီးဘယ်လိုပြောဆိုပြုမူနေထိုင်သင့်တယ်ဘယ်လိုအရာတွေကိုတော့မလုပ်သင့်ဘူးစတဲ့လူဖွဲ့စည်းအတွင်းပုံစံကွက်ချပေါက်ခတ်ထားတဲ့တွေးခေါ်ယူဆမှုတွေခွဲခြားဆက်ဆံမှုတွေဟာနေရာဒေသပေါ်မူတည်ပြီးအနေအမြအနေအမြခွဲခြားဆက်ဆံမှုပုံစံမတူတာတွေရှိပေမဲ့လို့အမျိုးသမီးတွေရဲ့90ရာခိုင်နှုန်းလောက်ကတော့တနည်းမဟုတ်တနည်းနဲ့ခွဲခြားဆက်ဆံတာခံရတယ်လို့ကုလသမဂ္ဂရဲ့လေ့လာချက်ကဖော်ပြတာပါမြန်မာနိုင်ငံမှာရောအမျိုးသမီးတွေကိုခွဲခြားတဲ့အမြင်တွေအယူဆတွေလူမှုအတိုင်းအဝိုင်းအတွင်းမှာဘယ်လောက်ထိနှက်နှက်ရှိုင်းရှိနေပါလဲ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေမှုနမ်မမိုးကတော့အခုလိုပြောပါတယ်
။ခွဲခြားဆက်ဆံခြင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာဒီနေ့ဒီချိန်ထိကရှိသေးတယ်ပေါ့နော်။ဟိုရှိသေးတယ်မို့ရှိကိုရှိနေတယ်ပေါ့နော်။အဓိကကအခုဒီနောက်ပိုင်းနေမှာဆိုလို့ရှိရင်ပို့ပြီးတော့လေတိတိတတပို့ဖြစ်လာတာတွေကအများကြီးပဲတိတိတတခွဲခြားဆက်ဆံလာတာတွေကအများကြီးပဲပေါ့နော်။အဲကျွန်တော်တို့နိုင်ငံကအရင်တော့ဆိုလို့ချင်းလေသူတို့ဖြစ်ဒီအမျိုးသမီးဖြစ်ချင်းမျိုးသားဖြစ်ချင်းပုံမှာပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံခံရတာတွေအများကြီးရှိရပါတော့သူတို့ဖြစ်ဒီယုံကြည်မှုတွေဒလိတွေယဉ်ဟိုယဉ်ကျေးမှုတွေပေါ့နော်အယူအဆတွေအဲ့ဒီဟာတွေကြောင်းမလို့အမျိုးသမီးဆိုတော့ဘလို့ပဲဖြစ်ရမယ်အမျိုးသားဆိုတော့ဘလို့ဖြစ်နေရမယ်ဆိုတော့ခွဲခြားဆက်ဆံတာဒီပုံစံခွဲသွင်းတာပေါ့နော်ပုံသွင်းတာပေါ့အဲ့ဒီဟာတွေရလေတကယ်ကိုနှိပုံများစွာကအမြင့်တွေ့ပြီးတော့အဲ့လိုပုံစံနဲ့ပဲဒီဟာကြီးကိုအမှန်လိုမျိုးပေါ့လေအဲ့ဒီခွဲခြားဆက်ဆံတာတွေကကြာလာလေကြာလာလေကြာလာလေခါကြတော့အဲ့ဒီဟာတွေကတချို့နေရာတွေမှာဆိုလို့ရှိရင်လူတွေရဲ့စိတ်ထဲကိုစိတ်ဝင်ပြီးတော့အဲ့ဒီခွဲခြားဆက်ဆံတာဖြင်းနေတာတွေကခွဲခြားဆက်ဆံတာဖြင်းနေတာလို့မမြင်ဘဲနဲ့ဒါတွေကဟိုဓမ္မယုတ်ကြလိုမျိုးပဲအမျိုးသမီးဆိုင်လိုဖြစ်မယ်အမျိုးသားဆိုင်လိုမျိုးဖြစ်မယ်ဆိုတဲ့အစင်းထီတော်မှာကျွန်မရဲ့လူထုတွေထဲမှာအဲ့လိုတော့အဲ့လိုထီတော်မှာစိတ်ဝင်တာဖြစ်တယ်ပေါ့နော်။ဒါဆိုတော့ကျွန်မတို့အဲ့လိုပဲဒီကပ္ပနိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ဖြင်းနေခွဲခြားဆက်ဆံမှုတော့ခံနေရသေးတယ်ပေါ့နော်။
ဒီလိုခွဲခြားဆက်ဆံမှုတွေဟာလူ့ခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုလို့ဆိုတဲ့အတိုင်းအဝိုင်းအတွင်းမှာကိုပဲတွင်တွင်ကြဲကြဲဆက်ပြီးတော့ရှိနေတယ်လို့လည်းနမ်မမိုကပြောပါရယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမျိုးသမီးခွင့်ရင်းလှုပ်ရှားမှုတွေပိုးပြီးတော့ကြဲကြဲလောင်လောင်ပေါ်ထွက်လာခဲ့တဲ့အချိန်အောင်ခွဲခြားဆက်ဆံမှုတွေကတော့မပြောင်းမလဲဆက်ပြီးတော့ရှိနေဆဲပဲလို့သူကပြောပါရယ်။
ဒီကလေးဆယ်စုံနဲ့မှာဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကတော့ရှိနေတယ်။ကျွန်တော်တို့ကဒီဘယ်နေရာမှာပဲဖြစ်ဖြစ်အမျိုးသမီးတွေကခွဲခြားဆက်ဆံမှုဒါ pro democracy movement မှာနော်လွန်ခဲ့တဲ့ဆယ်နှစ်မှာအထူးသဖြင့်ဒီဟိုဆိုဖီချာချာမတဲ့နေရာတွေမှာအမျိုးသမီးတွေပါဖို့လိုတယ်။အရေးကြီးတဲ့ကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်။အမျိုးသမီးတွေတကယ်ကိုအိပ်ပယ်ပြေးဝတဲ့ကိုစားပြုမှုတွေရှိနေဖို့လိုတယ်ဆိုတာကျွန်တော်တို့ဒီစီယုံလှုပ်ဆောင်မှုတွေလှုပ်ဆောင်ခဲ့တယ်တုံတုံတိုက်လှုပ်ခဲ့တာမဲ့ဒီလွန်ခဲ့တဲ့ဆယ်စုနှစ်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ပြောနေတဲ့ဟိုတကယ်ကိုအခြေခံဒီဟိုလေဘာလောက်တော့မရှိနေဘူးလေကျွန်တော်တို့နိုင်ငံကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဂျာမတန်သူရေးလို့ပြောတဲ့အခါအမျိုးသမီးပါဝင်မှုလို့ပြောတဲ့အခါမှာနေဆုံးအမျိုးသမီး300ရာခိုင်နှုန်းပါဝင်ရမယ်ဆိုတဲ့အခါဒီကကျွန်တော်တို့ပြောလာတာနှစ်ပေါင်း20လောက်ရှိပြီဒါပေမဲ့လွန်ခဲ့တဲ့10ဆုံးနေ့ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်နေရာကိုပဲကြည့်ကြည့်ဒီဘယ်မှာပဲကြည့်ကြည့်ဘယ် process ကိုပဲကြည့်ကြည့်ပေါ့နော်ဘယ်ဒီ pro democracy movement ဘယ် movement မှာနိုင်ငံရဲ့ဘယ် movement ကိုပဲကြည့်ကြည့်ဒီအမျိုးသမီးရဲ့300ရာခိုင်နှုန်းပါဝင်ခြင်းကိုပါဝင်မှုကိုလေးထားတာဟိုမရှိဘူးဆိုတော့ဆယ်စုနှစ်မှာဒီ pro democracy movement မှာဒီကျွန်တော်တို့အမျိုးသမီးတွေကခွဲခြားဆက်ဆံမှုရှိနေချိနေတယ်ကြံခဲနေတယ်အမျိုးသမီးတွေပါဝင်ရမယ်ဆိုတဲ့ဟာကိုလူတိုင်းလည်းမခံနိုင်ဘူးအမျိုးသမီးဟိုဒီအမျိုးသမီးတွေဒီဟိုအရေးချင်းရှိရင်တက်လာပါလားအမျိုးသမီးတွေရေချင်းချင်းဝင်လို့ရတာပဲဆိုတဲ့ပုံစံနဲ့ပဲရှိနေတယ်ပေါ့နော်ဆိုတော့ progress ကတော့မရှိနိုင်ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်နှစ်ပေါင်းများစွာအမြင့်တွေ့လာခဲ့တဲ့ဒီလိုခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့မှာနောက်ထပ်နှစ်ပေါင်းများစွာအချိန်ယူကြိုးပမ်းကြရအောင်မှာဖြစ်တယ်လို့လည်းနမ်မမိုကပြောပါတယ်
ကျွန်တော်တို့မျိုးခွဲခြားဆက်ဆံမှုလို့ပြောတဲ့အခါမှာဆိုချင်အဓိကကလူတွေရဲ့ mindset ပေါ့နော်ဆိုတော့ကျမတို့ဒီဒီဟိုစအတွေ့အခေါ်တွေပေါ့အဲ့ဒီဟာတွေကကျမတို့တွေကဘလောက်ပဲဒီဘလောက်ပဲမူဝါဒတွေဘလောက်ပဲပြဌာန်းမူဝါဒတွေဘလောက်ပဲပြောင်းပြောင်းအဲ့ဒီလူတွေရဲ့ mindset ကိုကျမကမပြောင်းလဲနိုင်ဘူးဆိုလို့ချင်းခွဲခြားဆက်ဆံမှုတွေရှိနေမှာပဲပေါ့နော်ဆိုတော့ဒီခွဲခြားဆက်ဆံမှုပါပြောက်ဖို့ဆိုရင်လူတွေရဲ့ mindset ပေါ့နော်ဥပမာလူလို့ပြောတဲ့အခါမှာဆိုလို့ရှိရင်တကယ့်ကိုဒီဆုံးဖြတ်ချက်ချနိုင်တဲ့လူကြီးတွေပါဝင်တကယ့်ကို community မှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီ mindset တွေလည်းပျောင်းဖို့ဆိုလို့ရှိရင်ကျွန်မတို့ကဒီအသိပညာပေးလုံးကနေလည်းကြကြိတ်ပြန့်ပြန့်နဲ့လှုပ်ဆောင်ဖို့လိုတယ်လို့မျိုးတစ်ဖက်မှာကလည်းမူဝါဒပိုင်းဆိုင်ရာနဲ့ကလည်းဥပမာခွဲခြားဆက်ဆံမှုဖြစ်စေတဲ့ဘလို့မူဝါဒတွေကိုတော့မပြတ်ထမ်းရဘူးခွဲခြားဆက်ဆံမှုလှုပ်ဆောင်တယ်ဆိုလို့ကျွန်တော်ဖြစ်ဘလို့မျိုးအပြစ်ပေးမယ်ဆိုတဲ့ဟာမျိုးတွေတတိယကြလှုပ်ဆောင်ဖို့လိုတယ်ကျွန်မတို့နိုင်ငံလိုမျိုးဆိုလို့ရှိရင် mindset လို့ရဲ့ mindset ကိုကျွန်မတို့ကပြောင်းလဲဖို့ကစေစုနဲ့မကောက်နင့်20လို့လဲတော်တော်ကြီးကိုဒါအကုန်လုံးပြောင်းလဲမယ်လို့ပြောလို့မရနေတဲ့အနေအထားဖြစ်တယ်အရန်ကြီးကိုအမြင့်တွေ့နေပြီပေါ့နော်တော်တော်ကြီးကိုအမြင့်တွေ့နေတော်တော်ကြီးအားကောင်းနေပေါ့ဆိုတော့ပုံစံမျိုးစုံပဲဒီတို့ရဲ့ mindset တွေကဒီယဉ်ကျေးမှုကနေမှထည့်ပေးလိုက်တဲ့ mindset ဘာသာရေးကနေမှတစ်ဖက်ထည့်ပေးလိုက်တဲ့ mindset လူပတ်ဝန်းကျင်ကနေမှနေတဲ့ပတ်ဝန်းကျင်ပုံမှာမူတည်ပြီးတော့ထည့်ပေးလိုက်တဲ့ mindset တွေကဒီစိတ်တွေကအရန်ကိုအရန်ကောင်းနေတယ်လို့ဖြစ်နေတယ်ပေါ့နော်အဲ့ခါကျတော့အဲ့ဒီဟာပြောင်းလဲဖို့လေကျွန်တော်တို့ကစူနစ်ဟိုဒီနစ်ပေါင်းများစွာလဲလှုပ်ဆောင်ဖို့လိုတယ
်မြန်မာနိုင်ငံမစူထားနဲ့ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အမျိုးသမီးတွေဟာအစိုးရတွင်လွှတ်တော်တွင်အပါအဝင်အရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာကိုယ်စားပြုပါဝင်ခွင့်လုံလောက်လောက်မရကြသေးပါဘူးဒ လိုမျိုးသမီးတွေကိုစားပြုပါဝင်မှုအပြည့်အဝမရှိဘဲနဲ့တော့လက်ရှိကမ္ဘာနိုင်ငံကြီးတွေကျင့်သုံးနေတဲ့ဒီမိုကရေစီဆိုတာဟာလေအမျိုးသမီးတွေမပါတဲ့ဒီမိုကရေစီပြည့်ဝမှုမရှိတဲ့ဒီမိုကရေစီအဖြစ်မင်းငုံထုတ်เสียဖြစ်နေလိမ့်မယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျူဖြေပါရှင
်အမေရိကန်ပြည်အစုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲကြိုဒီမိုကရက်တစ်နဲ့ရီပူဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ဒီစကားစတိုဝဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လဲရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်။မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဦးမနက်9:00နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည8:00ခွဲအချိန်ကစပြီးတော့3:00ကြာထုတ်လွှင့်မယ်ဒီအထူးအစီအစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကမလာဟဲရစ်နဲ့ရီပူဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားစစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင်။
ခုတော့သုတဆောင်နေအမေရိကန်တခွင်နဲ့ဆက်ပါမယ်ခင်ဗျာစစ်တောင်အရှာဒေသတွင်းကလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မှုစီကိုရည်ရွယ်ပြီးအမေရိကန်ဆိုရကဝိုင်းစီလီလို့ခေါ်တဲ့အစီအစဉ်ကို2013ခုနှစ်ထဲကဆက်တင်ခဲ့ပါတယ်ဒီကြောင့်ကိုအစီအစဉ်မှာပါဝင်ခဲ့တဲ့မတ်အေးမြတ်မြတ်ဖူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုကြည့်ရှုနားဆင်ပါပါ
Wisely program ကပတ်သက်ပြီးဘယ်လိုကိုစပြီးသိလဲ
။အဟုတ်ဆိုတော့ Wisely ညီမကဒီ Wisely program ကိုဒါဒုတိယအကြိမ်လျှောက်တာပေါ့နော်။ပထမအကြိမ်တော့ညီမလျှောက်တယ်။လျှောက်တာကကျွန်တော်2020ဝင်းကျင်တော့ဖြစ်မယ်ပေါ့နော်။အဲ့တော့ကျွန်တော်ညီမဒီအတီးတယောက်ကနေပြီးတော့ပြောပြရဲဒီ Wisely ရှိတယ်။ပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဒီပေါ့နော်။ဘာဆိုညီမကလည်းဒီအလောကကျွန်တော် social entrepreneur လောက်ရဲအတွက်ကြောင့်မျိုးကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grant program တွေကဘာရှိရလဲ၊ဘာ opportunity ရှိလဲအမြင်လိုက်ရှာနေရဲ။ဒါဆိုတွေ့ရောကျွန်တော် alumni တွေကိုပြီးတော့ညီမအတီးတငယ်ချင်းတော်တော်များများ Wisely เน่ตั้วจ๋าเลยป่ะเนาะตั้วจ๋าตื่อจ๋าอันนี้เว้ยโหมีจี้เยมีจี้ပြီးတော့လေးလာပြီးတော့ရှောက်ကြည့်ရယ်ပေါ့เนาะဆိုတော့ရှောက်ကြည့်ရဲ့အချိန်မှာပထမတစ်ချိန်တုန်းကတော့ညီမကမပါပါဘူးပေါ့เนาะဒါဒုတိယအချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားတာပါရှင်ဟုတ
်ဆိုတော့အသက်18ကနေ25ထိဒါလူငယ်တွေရှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဘွားတို့တခြားဘလူကွာလီဖိုင်ရှင်းမျိုးတွေလို့
ဟုတ်ဆိုတော့သူတို့ကရှောက်တဲ့ခါကြလို့ရှင်တနိုင်ငံနဲ့တနိုင်ငံတို့မတူဘူးပေါ့နော်တနည်းနဲ့တနည်းကလည်းရှောက်ရရဲ့ application process ကမတူဘူးညီမပထမတစ်ခေါက်ရှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိတယ်ဆိုရှင် by personal statement ဘာကြောင့်ရှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးပါတယ်ပြီးတော့ကျတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ဆိုရှင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုကရေးရတယ်အဲ့ဒါမျိုးကြီးရေးဒါပေမဲ့ဘညာတို့ဒါကမြန်မာပြည် process ပေါ့နော် time ကလူရေးရှောက်ရတယ်ဆိုရှင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရတယ်ကိုယ့်ရဲ့ bio ကိုပြောပြရတယ်ဟာမျိုးကြီးရှိရပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ဟိုကိုအောင်ရောဘာကြောင့်ဒီ Wisely program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အဓိကကကျတော့ညီမအနေနဲ့ကဆွဆွပြောသလိုပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီခြင်းနဲ့ဆိုပြီးညီမကဟိုဘာမှမသိပဲနေညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်သင်တန်းတွေဖွင့်နေဒါပေမဲ့အော်တိတိယောက်ယောက်နဲ့ကိုယ့်ရဲ့ဒီနယ်ပယ်မှာရှိရလက်မှုပညာရှင်မျိုးမကူညီနိုင်ဘူးပေါ့နော်အဓိကဟိုဘာမှကိုကမရင်းနှီးဘူးပေါ့နော်မရင်းနှီးရဲ့အခါကျတော့လုံးဝဟိုဟိုဘာမှမသိပဲဝင်ခဲ့တဲ့အတွက်ကြောင့်မလို့ဟိုဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုရမလဲဆိုတဲ့ဟာမျိုးကြီးသိချင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်တို့ကလည်း academic နဲ့ပတ်သက်ပြီးသင်ပြရတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိလဲဒီ program ကနေပါ learning လုပ်ချင်တာလေဆိုအဓိကညီမတင်ယူချင်တာကတော့ဒီအဓိကကို community မှာဒီ impact က ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခုစ
တာလူမှုတိုင်းဝိုင်းဘယ်လိုအကျိုးပြုနိုင်မလဲပေါ့နော
်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဝိုင်းကိုလည်းအကျိုးပြုနိုင်ပါတယ်ဆိုတော့ညီမလုပ်ခဲ့တဲ့တော့ဆိုရှင်လူမှုတိုင်းအဝိုင်းကိုအကျိုးတော့ပြုရဲဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင့်တင်းတဲ့အချိန်မဟုတ်သေးဘူးဆိုတဲ့အခါကျတော့အဲ့ဒါမျိုးကြီးလေ့လာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမတို့အတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လေဒီ US မှာဆိုလို့ရှိရှင်ရောဘယ်လိုမျိုးရင်တို့ကလုပ်နေကြတာလဲဒါမျိုးကြီးလေ့လာခြင်းလို့ဆိုပြီးတော့အားရှာလိုက်တာပါခု
ဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးချင်းကတော့မလို့ပေါ့နော်အဓိကကကိုဘာလုပ်နေရလဲအဓိကပညာရေးချင်းမလို့ပါဆိုတာအထက်ကိုအဓိကတော့ကို high school ရောက်တော့ပြီးသားပြီးတော့အဓိကသူက qualification ရှိရပေါ့ criteria အနေနဲ့က english လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးသွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ the social entrepreneur ဆိုကိုမှာ project ရှိရလေပေါ့ဒါပေမဲ့ညီမတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုလို့ရှိရှင်လည်းဒီသူတို့ engineering sector မှာလုပ်တယ်ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာခြင်းလဲဆိုတဲ့ဟာမျိုးကိုဟိုတိတိချာချာလေးပြနိုင်နိုင်မယ်ဆိုလို့ရှိရှင်ရတော့ဟိုရရပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဟိုဘယ်လိုအချိန်မီမှာရှောက်လို့ရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နွေဦးရသည
်ဟုတ်နွေဦးရသည်နဲ့ fall ဆိုလို့ရှိရှင်
ဆိုတော့နွေဦးရသည်ဆိုတော့ May June လောက်ပြတ်ဟု
တ်ဟုတ် May April May June ပေါ့နော်တော်တော်များများသွားရတာက April
ဆောင်းဦးဆိုတော့ August September
August မဟုတ်ပေါ့နော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခေါက်က October November ပေါ့နော် October November ဘာမှမဆိုဒါပေမဲ့ရှောက်မယ်ဆိုရှင်ကသူကအခု spring ရှောက်မယ်ဆိုရှင်အခုဆိုရှင်ဒီဒီ October November ကြေးကသူတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရတယ်ပေါ့နော်ရှောက်ပြီးတော့မှအဲသူကအဲ့မှာ application process ဒီဇင်ဘာလောက်မှာလုပ်ပြီးသွားပြီဆိုရှင် interview section ဝင်ရတယ်ဝင်ပြီးအောင်မှအဲ့ interview section ဝင်ပြီးအောင်မှမပြီးသေးဘူးပေါ့နော်သူတို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးနဲ့သွားရတယ်ပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ဆိုရှင်အကြောင်းညီမတို့ကဒီနှစ်စားတော့ခရီးရရှောက်အဲပြောရပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားခြင်းနဲ့လူဆိုရှင်ဒီ October November လောက်ခရီးရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီ
းဒီမှာ exchange program က၅ဗတ်မလေးလာခင်အချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီပို့တည်လာလဲ
ဟုတ်ဟိုလေးလာပြီးတဲ့အချိန်မှာကပို့ပြီးတော့ဟိုအထောက်အကူပြုရပေါ့နော်။ဒါဆိုတော့ညီမမလာခင်တော့ကဆိုလို့ရှိရင်ညီမကဒီ art and craft နဲ့ပဲမှာရောဒီစုံဦးတီထွင်းနဲ့ပဲမှာရောညီမလှုပ်လာ3နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုဟိုအဖြေရှာမရတဲ့ဟာတွေလည်းရှိရဲဆိုတော့ဒီ academic program ကို join ပြီးသွားတဲ့အချိန်မှာအခွင့်အလမ်းတွေလည်းရလာရဲ့ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အဲ့လိုမျိုးမြင်လာပြီးတော့တော်တော်လေးဟိုအထောက်အကူပြုရပေါ့နော်အဲ့လိုမျိုးရှိပါရဲ့ကို
ဟို Texas အပြင်တခြားဘယ်ဒီနယ်တွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မပြင်ပါဘူးညီမတို့ New York, Philadelphia နဲ့ Washington DC တာနောက်ဆုံးပေါ့နော
်ဆိုတော့ New York ပေါ့န
ော်ဆိုတော့ဒီအမှားကြောင့်ညီမတို့ကဘာလေ့လာရလဲဆိုတော့အဓိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရယ် UN မှာသွားပြီးတော့အဓိကကဟိုလေ့လာရတဲ့ဟာမျိုးကြီးတောက်က museum တွေသွားပြီးတော့လေ့လာရရယ် Now Philadelphia ကြောင့်လည်းညီမတို့ဒီသူရဲ့ဒီtreatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရတယ်ပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့study tour ဖြစ်တဲ့ခါကျတော့အဲ့တပတ်လုံးအောင်လုံးဝဟိုအလိုစာရေးတည်ရနေရအောင်မဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ပါဆိုတော့ share ဒီအကောဟော့တွေမှာဆိုလို့ရှိရင်ဒီ white house ကိုဝင်ခွင့်မရဘူး။ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house ကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီမှာဆိုလို့ရှိရင်ဘယ်လိုမျိုးကြီးactivity တွေလုပ်ခဲ့လဲဒါမျိုးကြီးကိုညီမတို့လေ့လာရရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရပေါ့နော်။ဒီအဲ့ရခိုင်နာတွေကိုညီမတို့အဲ့လိုမျိုးလုပ်တာမျိုးရှိပါတ
ယ်။ Okay ပါအမြင်များအခုလို video ကိုလာပြီးတော့တစ်ဆုံမေးမြန်းခွင့်အချိန်ပေးတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ်
။ Okay ညီမကလည်းကျေးဇူးတင်ပါတယ်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
VOA စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာမြန်မာပြည်အလဲပိုင်းပူပြင်း6တွေ့တဲ့ရင်းနှီးကြောင်းတို့6တွေ့မှာအပင်တွေကိုရေသိမ့်လောင်းစရာမလိုပဲရင်ငတ်တန်ခံနိုင်အောင်ကူညီပေးတဲ့ဘက်တီမာဆိုတဲ့မြက်အကြောင်းကိုဇီဝဤပညာရှင်ဒေါက်တာသန်းသန်းစင်ကိုဒေါခင်မျိုးသက်ကမေးမြန်းပြီးတင်ပြထားပါတယ်ခင်ဗျာ
တဲ့ဒီစိုက်ပျိုးရေးမှာဟိုအများကိုလည်းကူညီပေးနေတဲ့ဒီ vegetable မြက်နဲ့ပတ်သက်ပြီးတော့သိချင်လို့ပါဆရာမဒီ vegetable မြက်ဟာအပင်တွေရဲ့မိတ်ဆွေလို့ဆရာမပြောပါတယ်ဘာကြောင့်ပြောတာပါလဲဆရာ
မြက်လို့ပြောလိုက်လို့ရှိရင်ကျမတို့စိုက်ပျိုးရေးသမားတော်တော်များများမြက်ဒီကိုစိုက်တဲ့အပင်ရဲ့အစာရည်စာကိုလူယူစားတုံးနေဒီတော့မြက်ဆိုရင်ပေါင်းအနေနဲ့သတ်မှတ်ပြီးတော့ဟိုပေါင်းတက်စေတဲ့တော်လကောင်နောက်ပြီးတော့လဲတူးပြီးတော့ပေါ့နော်တူးဆွဖဲရှားပြစ်ချင်တဲ့စိတ်ကစိုက်ပျိုးရေးသမားတိုင်းမှာရှိပါတယ်ဟိုမြက်ပေါင်ရင်ကိုမကြိုက်ချင်ဘူးကိုယ့်ရဲ့တင်းနှံကိုအစာလုစားရလို့ထင်တယ်ပေါ့နော်ဒါပေမဲ့ဟိုဘက်တီဗာလို့ခေါ်တဲ့ဒီမိုက်ရိုကယ်ကရက်စ်ပေါ့နော်ဒီလိုမြက်လှဲ့လိုမျိုးပေါ့အရန်ထူးဆန်းတဲ့အရေးတွေးရှိရဲ့မြက်တစ်ခုပေါ့နော်ဒီဘက်တီဗာဆိုရဲမြက်ကလေးကတော့သူကအပင်တွေကိုသူကထူးထူးခြားခြားအကျိုးပြုတာကိုတွေ့ရပါတယ်
ဘလို့ပုံစံနဲ့အကျိုးပြုတယ်လဲပြောပြပေးပါရှင်မ
ဟုတ်ကဲ့သူကိုယ်တိုင်ကလည်းရင်ငတ်တဲ့ဒဏ်ကိုခံနိုင်စွမ်းရှိတယ်လို့သူ့နဲ့တွဲဆိုင်တဲ့အပင်အမျိုးမျိုးရှိပါတယ်ဆီဥမာဟင်းနှင်းဟင်းရွက်ပင်မဲ့ဖြစ်ဖြစ်တတိဝလန်နေစမှုကုံညာတင်းနှံဘာပဲမဲ့ဆိုင်ဆိုင်သူကအဲ့ဘက်တီဗာကိုခြံရံပြီးတော့ဆိုက်လိုက်တဲ့အခါမှာအဲ့ဒီအပင်ရဲ့တိုးတက်မှုကလည်းအရန်ကောင်းလာတယ်နောက်ပြီးတော့အဲ့အပင်ဟာစအာဟာရဓာတ်ပေါ့နော်အပင်လိုအပ်တဲ့အပင်ချိုက်နှစ်သက်တဲ့အာဟာရဓာတ်တွေကိုဘက်တီဗာရဲ့အမျက်မှာရှိတဲ့အန်ဇိုင်းတွေကနေပြီးတော့ဖြောထုတ်ပေးသလိုဖြစ်ပြီးတော့ပေါ့နော်ဒီအပင်ဟာဆိုရင်တခြားဘက်တီဗာနဲ့တွဲမဆိုင်တဲ့အပင်တွေထက်သူကပို့ပြီးတော့ဟိုကောင်းမွန်နေရအောင်ကျမတို့ကလက်တွေ့ပေါ့နော
်ဒီအဒီရင်ငက်တဲ့တိုင်ခံနိုင်တာပဲလားဆင်မတခြားကောအကျိုးပြုတာတွေကဘာတွေပါလဲဆင်မ
ခုဆိုလို့ရှိရင် climate change ဆိုရယာဒီဥတုပြောင်းလဲခြင်းကိုဒါဖြစ်နေပြီဖြစ်နေတဲ့အခါမှာဘသူကအဓိကခံစားရလဲဆိုရင်ကျမတို့စိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေကယာဒီဥတုပြောင်းလဲတဲ့ဓာတ်ကိုတော်များများခံစားရပါတယ်ခံစားတဲ့အခါမှာသူ့ရဲ့ယာယီမှုပြောင်းလဲခြင်းနဲ့မှာဒီမိုးခေါင်တာရေရှားတာပါပါတယ်နောက်တစ်ခုကရေကြီးရပါတယ်အဲ့ဒီအခါမှာဒီဘက်တီဗာမြက်လေးကရေငတ်တံလဲခံနိုင်တယ်နောက်ပြီးတော့ရေနစ်မြုပ်တဲ့တံခံနိုင်တယ်နောက်မီးလောင်တဲ့တံခံနိုင်တယ်နောက်ပြီးတော့စားငံရေဝင်တဲ့ဒေသတွေမှာလဲစားငံတံခံနိုင်တယ်နောက်အရန်အေးတဲ့ချင်းတောင်လိုနေရာမျိုးမှာဆိုရင်လဲခံနိုင်စွမ်းရှိတယ်။ဥပြင်းချောက်တွေ့ရဲ့နေရာမှာလည်းရှင်သန်နိုင်စွမ်းကောင်းတယ်။နောက်ပြီးတော့ရာသီဥတုပြောင်းလဲခြင်းကြောင့်ဖြစ်တဲ့ stress တွေပေါ့။အဲ့ဒါတွေကပြီးဆုံးသွားတဲ့အခါမှာသူကပုံမှန်တိုင်းပြန်လဲပြီးတော့ဟိုရှင်သန်လာတာကိုလည်းတွေ့ရတယ်ပေါ့နော်။အောပွဲကောင်းတဲ့မျက်လှဲ့လိုအပင်လေးပါလားလို့လည်းဟိုကဘာမှာတင်စားရတာပေါ့နော်။ဒီတော့ဒီရေသွေးကိုကျမတို့ကယူပြီးတော့ဟိုတင်းနဲ့စိုက်ပျိုးထုတ်လုပ်တဲ့နေရာမှာအသုံးပြုဖို့ကျမအနေနဲ့အကြံပြုချင်ပါတယ်ရှင်။
ဟုတ်ကဲ့ကျွန်မဆောဆောပြောရတဲ့အထဲမှာဒီအပင်အားဆိုလို့ရှင်ဒီရေငတ်တဲ့ဓာတ်ကိုခံနိုင်တယ်ပေါ့နော်ရေမရှိလဲပင်တွေအတွက်ကိုသူကအထောက်အကူပြုပေးတယ်ဆိုတော့ဘယ်လိုပုံစံနဲ့ပြုပေးတယ်လဲပြောပြပေးပါရှင်
ကျမတို့စိုက်ပျိုးရေးကပေါင်းအနေနဲ့တတ်မှတ်ပြီးတော့ရှင်းပြတယ်ဆိုရင်မြက်တွေဟာသူကမြက်ဖွာမျိုးတွေများပါတယ်မြက်ဖွာမျိုးတွေဖြစ်တဲ့အတွက်သူ့ရဲ့ဘေးမှာရှိတဲ့သီးနှံအတွက်အစာကိုလူယူစားတုံးနေပေါ့ဒါပေမဲ့ဘက်တီဗာကတော့မြက်ဖွာမျိုးမဟုတ်ဘူးသူ့ရဲ့အမြင့်ကလေးတွေအားဆိုလို့ရှိရင်သူကတိုက်ရိုက်ဒဲဆင်းတာပေါ့ဒဲဆင်းနေဟိုမြေကြီးကိုထိုးဖောက်ပြီးတော့ဆင်းနေသူကဘေးကိုမဖွာဘူးမဖွာတဲ့အတွက်သူကရှင်တွဲဆိုင်တဲ့အပင်ကိုသူကအစာလူယူမစားပဲနဲ့အဲ့ဒီဆိုင်ပြိုးဆိုင်တဲ့အပင်ထက်နှဆိုင်တဲ့ဒေတာမှရှိရဲ့အာဟာရတွေပါသူကစုပ်ယူပေးတယ်ရေကိုလည်းစုပ်ယူပေးတယ်ဒီမြက်ကဲအမြက်က73ဘေး15ဘေးထိရှည်ပါတယ်ရှည်ပြီးတော့တွဲဆိုင်တဲ့အပင်ကိုရေပမလို့လုပ်ပြီးတော့သူကရေကိုထိမ့်ပေးနိုင်တယ်နောက်ပြီးတော့ရွာချတဲ့မိုးတွေလောင်းလိုက်တဲ့ရေတွေပေါ့နော်ကျမတို့စိုက်ပျိုးရေးမှာဆိုရင်ရေကအဓိကဖြစ်ပါတယ်ရေမရှိရင်အပင်ဆိုင်လို့မရဘူးမိုးရွာတဲ့ခါမှာရှိရဲ့ရေဟာစီးရေတွေဖြစ်သွားတာပေါ့ running water ဖြစ်သွားဒါပေမဲ့ဘက်တီဗာရှိနေတဲ့ခင်မှာကြတော့သူဟာစီးရေမဟုတ်တော့ဘဲနဲ့စိတ်ရေဖြစ်ရေအောက်ရေဆူဆောင်းမိနိုင်အောင်သူကကိုငြိပေးရဲ့အဲ့လိုမျိုးမြေအောက်ရေကဆူဆောင်းတဲ့အခါမှာအဲ့စိုက်ခင်းရဲ့ဒီ underground water table ပေါ့အဲ့အဲ့စိုက်ခင်းဟာဘက်တီဗာမစိုက်တဲ့စိုက်ခင်းနဲ့ဆိုင်သူကမိုးခေါင်ခြင်းပေါ့နော်ရေငတ်ခြင်းဆိုရယ်ရာသီကိုသူကအေးအေးဆေးဆေး ပတိပါနဲ့တွဲပြီးတော့ကြော်ဖြန့်တိုင်တာကိုကျမတို့ကဟိုလက်တွေ့ပေါ့သိရတဲ့ခါမှာတော့တော်တော်လေးလဲဟိုခြေတန့်ပီတိဖြစ်ပါတယ်ဆရာမ
ဆရာမလက်တွေ့ရဗမာတွေ့ရဗမာပြည်မှာပါလားဆရာမဗမာတွေ့တာပါလ
ားဆရာမဟာဗမာပြည်မှာပါပထမတစ်ခုကတော့ဟိုကျမရဲ့စိုက်ခင်းလေးပေါ့မန္တလာဂါဒန်ဆိုတာဒီလိုမျိုးပေါ့နော်ဆရာမရဲ့ဒီလိုအဝိုင်းနဲ့စဝိုင်းနဲ့လုပ်တဲ့အဲ့ဒီဆိုင်ခင်းမှာအလဲကောင်မှာပေါ့နော်အုတ်ရိုးပောင်နဲ့အလဲပောင်မှာဒီဂန်းကော်ပင်နဲ့စွန်မွေးပင်နဲ့ကျမစိုက်ထားတာတွဲပြီးတော့ဒါပေမဲ့နွေရာဒီတနွေရာဒီလုံးခီးထွက်နေရနဲ့ရေမလောင်းပြစ်ဘူးအဲ့ဒီမှာစွန်မွေးပင်တွေကိုဗတိပါးကြားထဲမှာထည့်စိုက်ထားတာဗတိပါးနဲ့တွဲစိုက်တဲ့စွန်မွေးပင်တွေကတော့စိတ်လန်းပြီးတော့ကြံခဲ့တာကိုတွေ့ရတာပေါ့နော်ဂန်းကော်ပင်ကအမြင့်ထိုးပြီးတော့ဆင်းတဲ့အတွက်သူ့ရဲ့ရေတောင်းမြစ်ကရေကိုစောက်ယူစားတုံးနိုင်တဲ့အတွက်ရှင်တန်တာကတော့โอเคဒါပေမဲ့သောမွေးပင်ကမစားနိုင်တော့တည်တယ်ပေါ့ဒါပေမဲ့သူဒီဗတိပါနဲ့လဲတွဲဆိုင်နိုင်တော့သုံးမွေးပင်ကစိတ်မိကြံရတာကျမကတော့အော်တကြီးပေါ့နော်ဗတိပါဟာသူ့နဲ့တွဲဆိုင်တဲ့အပင်ကိုအဟာရနဲ့မဟုတ်ဘူးရေငတ်ဒဏ်ခံပြီးတော့ drought resistant ပေါ့နော်မိုးခေါင်နဲ့ဒဏ်ကိုကျော်လွှားနိုင်အောင်ကုညီပါလားဆိုတာမျိုးသိခဲ့ရပါတယ်ဟိုနောက်တစ်ခုကတော့ပရာဟိတပြပင်ဆိုင်တဲ့နော်ရေနဂါဒင်းကားရဲ့ဆိုင်ခင်းနေရလဲသိရှိခဲ့ရပါတယ်ဆရာဒီယူနတာဒင်းကတော့မြန်မာနိုင်ငံမှာတော့တော်တော်သိကြပါတယ်သူကတစ်ပင်ဆိုင်တဲ့နေရာမှာတော်တော်စိတ်အားချက်တန်တယ်သူဆိုင်တဲ့နေရာတွေကကြတော့ရေနံချောင်းနဲ့မကွေးရဲ့မြို့ဆောင်လမ်းမှာသူဆိုင်တာပေါ့နော်ပရာဟိတဥယျာဉ်6မှာသူဆိုင်တဲ့ပင်လေးမှာသူကတပင်စီဆိုင်တာဒီဗတိပါရဲ့သဘောက6လဆိုလို့ရှိရင်ကိုပဲတားတက်က90တရာချီထွက်လာတော့သူကဖြတ်ပြီးတော့လဲညိုအောင်နဲ့မာချင်းပေါ့သူရဲ့ပရာဟိတဥယျာဉ်6နဲ့ခုနှစ်ကိုရှင်လိုက်တဲ့အခါမှာခုနှစ်ကရေဆုပ်ဆက်လဲရှိရဲ့ဗတိပါနဲ့တွဲမဆိုင်ထောင်တနွေလုံးသူရေတားလောင်းသွားဒါပေမဲ့တွဲဆိုင်ထားတဲ့ဗတိပါကင်းကတော့သူကရေလဲတိတ်မလောင်းသွားဘူးဟိုသူ့ရဲ့ growth performance ပေါ့အပင်ရဲ့ performance ကလည်းစိမ့်လန်းဝေစားနေအောင်တွေးတော့ဒီ
တကယ်ပေါ့နော်တက
ယ်ဟုတ်ကဲ့ဆရာမသူကလည်းလက်တွေ့ဆိုတော့သူကလည်းတော်တော်ယုံကြည်သွားထိုင်းနိုင်ငံတို့ဘာလို့မှကြတော့ wine ပြီးတော့အောင်စိုက်တယ်ဆရာမအလဲမာလေးထားပြီးတော့ wine ပြီးတော့ဗတိပါကိုရံပြီးတော့ wine ပြီးစိုက်တဲ့ဟိုတာတကတွေလည်းရှိပါ
ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်တိတ်ပတ်နဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
် VOA ရဲ့ season နဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထုတ်တွေကိုပေးပို့လို့ရဲဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ဗျာအခုတော့ကျွန်တော်တို့ရဲ့စနေနေ့ခင်းအစီအစဉ်လေးလည်းပြီးဆုံးခံနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်ခင်ဗျာ။တန်တွဲမြို့နယ်ကစစ်ကောင်စီရဲ့တခုရီသောလက်ကျန်စခန်းဖြစ်တဲ့ရေတပ်ပင်မရေငုံနယ်ဆေးရွေးတပ်စခန်းကိုအာရကတ်တော် AA ကစက်တဘာ9ရက်နေ့ကအပီးသက်သိမ့်ပိုင်နိုင်ငံကြောင်းစက်တဘာ6ရက်မှာ AA ကသတင်းထုတ်ပြန်ပါလေ။ဒီရေတပ်စခန်းကိုဩဂတ်လ9ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့တဲ့ဆိုပါတယ်အဲဒီရေတပ်စခန်းမှာစစ်ကောင်စီရဲ့အင်အား1200ကျော်တိရှိပြီးစစ်ကောင်စီတပ်ဖွဲ့ဝင်400လောက်ကိုရှင်းလင်းနိုင်ငံကြောင်းနဲ့စစ်အုံဆောင်ပစ္စည်းတွေနဲ့လက်နက်ခဲယံအမြောက်များကိုသိမ်းဆည်းရမိကြောင်းအေအာပြောပါတယ်စစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတုံ့ပြန်တာမျိုးမရှိသေးပါဘူးညာနိုင်ငံတကာသတင်းတွေဘက်မှာတော့ရုရှားတရုတ်နဲ့အီရန်နိုင်ငံတွေကလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲရရှိနိုင်မှုနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်ဩစာတက်ရောက်နိုင်မှုအမေရိကန်မဲဆန္ဒရှင်တွေကိုပြစ်မှတ်ထားပြီးခေတ်မီနည်းပညာတွေနဲ့လှုပ်ဆောင်နေတယ်လို့အမေရိကန်ထောင်လိုင်းဌာနကတောက်ကြနေမှာပြောပါတယ်။ဒါကအစ္စရေးဘက်ကသတင်းတပုတ်မှာတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ဘိုက်ဒါမြို့မှာအစ္စရေးတွေဝင်ရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့ပါလက်စတိုင်းဆန္ဒပြပွဲနဲ့ဝတ်ပြုပွဲမှာပါဝင်ခဲ့တဲ့တူရကီနယ်ဝအမေရိကန်နိုင်ငံသူတဦးဟာအစ္စရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့ပါတယ်။ဒီသေဆုံးမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအလုံးဝမ်းနည်းစရာကောင်းတဲ့ဆုံးရှုံးမှုလို့ပြောဆိုခဲ့ပြီးသေဆုံးသူရဲ့မိသားစုကိုအဆိုအရကိုစားဝမ်းနည်းကြောင်းပြောခဲ့ပါတယ်ခင်ဗျ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲ။ကျွန်တော်တို့ရဲ့ VOA စနေနေ့ခင်းအစီအစဉ်ကိုအဆုံးမသတ်မီခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ရရင်တော့ထုတ်လို့ရမှုကကုညာဝင်းအောင်ဖြစ်ပါတယ်ဗျ။ရုပ်သံဒါရိုက်တာကတော့ Jamal Tegel ဖြစ်ပါတယ်ခင်ဗျ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်တောတာရှင်တွေနဲ့တကွမြမပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကြမှာပါကြပါစို့ခင်ဗျာ